Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်နိုင်ပါရှင်။ကျွန်မခွန်ယူပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဘက်ကနေပြီးတော့ဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောင်လိုင်းအဖွဲ့ပြောဆိုမှုတွေကိုရုရှားကပြစ်တင်ရှုံချလိုက်ပါလေ။ဖလော်ရီဒါလေဆိပ်မှာတနက်နေ့ပြစ်ခတ်ခဲ့သူကိုမနေ့ကပထမဆုံးအကြိမ်ဖြစ်ရုံးထုတ်ပါတယ်။ကလသမဂ္ဂအထုကိုယ်စားလှယ်ရန်ဟီလီဟာမနေ့ကသူမစီစဉ်ထားတဲ့ကချင်းပြည်နယ်ခီးစဉ်အတွင်းသွားလို့တဲ့နေရာတွေကိုသွားခွင့်မရခဲ့တဲ့အတွက်စိတ်ပြည့်မိကြောင်းပြောပါရစေ။ဒီလိုထူးခြားတဲ့သတင်းတွေကိုဥဆံမိုးဝေနဲ့တင်ပြပေးမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ကြရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ကမြန်မာနိုင်ငံမြောက်ဖြားတိုက်ပွဲဖြစ်ရာဒေသတွေသွားဖို့စီစဉ်ထားပြီးမယ်။လုံခြုံရေးအရသွားခွင့်မပြုတဲ့အပေါ်မှာမြန်မာအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုမရခဲ့ဘူးလို့ BOA ကိုပြောပါရစေ။အခုလိုသွားခွင့်မရတဲ့အတွက်အဲ့ဒီဒေသတွေမှာတကယ်ပဲလူခွင့်ရေးစိုးရိမ်စရာတွေရှိနေပါသလား။တခါမလေးရှားမှာအသက်ခံခဲ့ရတဲ့မြန်မာအလုသမား၅ဦးအမှုမှန်ပေါ်ရေးအလားအလာကရောဘယ်လိုရှိပါလဲ
။ဟိုအလုပ်သွားမယ်ဆိုရင်ကုနာတွေပေါ့အရင်တော့ဆိုတယောက်ထက်သွားတာတို့တယောက်ထက်အကြောင်းရှိတို့ဒီမျိုးတဲသွားတာတို့ညအချိန်တော့ကြောက်ဆိုသွားပြီးစားတော့တာတို့ဒါမျိုးတွေ
မလေးရှားမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေရဲ့ဒီဘေးအန္တရာယ်လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ခုနှစ်ရက်သားသမီးနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌပြောပြချက်နဲ့တူနားဆင်နိုင်ကြမှာပါ။ဒါမဲ့သတင်းဘက်ကစပြီးရန်ကုန်ထဲမှာအများပြည်သူသွားလာရေးစနစ်လဲစတင်ပြောင်းလဲပါတော့မယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရထားတဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံကိုဇော်ဝင်းလှိုင်နဲ့ဥဆံမိုးဝေတို့ကကြီးညာပါမယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားအစိုးရကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတော့အမေရိကန်ထောင်လိုင်းဌာနရဲ့ပြောဆိုချက်ဟာအခြေအမြစ်မရှိဘဲလုပ်ငန်းကျွမ်းကျင်မှုမရှိသူတွေကပြုစုတဲ့အစီအခံသာသာဖြစ်တယ်ဆိုပြီးရုရှားအစိုးရကရှုံချပြောဆိုလိုက်ပါတယ်။အဲဒီလိုပြောဆိုမှုဟာခိုင်မာမှုမရှိတဲ့အကြောင်းအချက်တွေပေါ်အခြေခံတဲ့အခြေအမြစ်မရှိတဲ့ပြောဆိုမှုတွေသာဖြစ်ကြောင်းထိတ်တန့်လုံခြုံရေးဌာနကရဒီခါမှာကမ္ဘာထိပ်တန်းလုံခြုံရေးဌာနကရရှိတဲ့သတင်းအချက်အလက်လို့သတ်မှတ်ဖို့ခက်ခဲတဲ့လုပ်ငန်းကျွမ်းကျင်မှုမကျွမ်းကျင်မှုနဲ့စိတ်ခံစားမှုအပေါ်အခြေခံထားတဲ့အခြေခံသာသာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတင်းလာနေမှာပြောပါတယ်အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီနီလအရာပြုလုပ်တဲ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ဖို့အတွက်ရုရှားသမ္မတဗလာဒီမီပူတင်ကိုယ်တိုင်ကအမိန့်ပေးခဲ့တယ်ဆိုတာသူတို့အနေနဲ့ယုံကြည်မှုအပြည့်အဝရှိကြောင်းအမေရိကန်ထောက်လိုက်ရဲ့အတိုင်းဝိုင်းကတောက်ချာနေမှာပြောဆိုပြီးတဲ့နောက်ရုရှားအစိုးရကအဲ့ဒီကိစ္စအပေါ်ပထမဆုံးအကြိမ်တုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ရုရှားတို့ရဲ့လုပ်ရဟာဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ရွေးကောက်ပွဲမှာရှုံးနေပြီးရီပက်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်အနိုင်ရယေးအတွက်လှုပ်ဆောင်ပေးခဲ့ခြင်းဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်
။အမေရိကန်ပြည်တော်စုမှမကြခင်တက်လာတော့မဲ့ထရမ့်အစိုးရအဖွဲ့ဝင်တွေနဲ့တခြားထိတ်တန့်အုပ်ချုပ်ရေးပိုင်းနေရာတွေအတွက်အမည်စရင်တင်သွင်းထားသူတွေရဲ့အရေးပထမဦးဆုံးအခြေတင်စတင်ပြီးတော့ဆွေးနွေးကြမှာဖြစ်တဲ့အတွက်ဒီကနေ့အင်္ဂါနေ့မှာစီနိတ်အထက်လွှတ်တော်ကိုအားလုံးကအာရုံစိုက်နေကြပါတယ်။အခုဒီဘက်ထက်မှအမီတင်သွင်းထားသူ၈ဦးနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးမှဖြစ်ပြီးအစာဥပွဲမှာရှေ့နေကျုပ်အသစ်ဖြစ်ခံထားဖို့ရှိတဲ့အလာဘားမားပြည်နယ်က Republican အထက်လွှတ်တော်အမတ် Jeff Sessions ရဲ့နဲ့စတင်မှဖြစ်ပါတယ်။2009ခုနှစ်တမရဥပါမအစိုးရဖွဲ့စဉ်သူ့အစိုးရဖွဲ့ကိုပထမနေ့မှာပဲကြီးညာနိုင်ခဲ့တယ်လို့ Donald Trump အနေနဲ့လည်းဇန်နဝါရီလ20ရက်နေ့ကြာရင်အလားတူလှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း Republican အထက်လွှတ်တော်အမတ်John Brasso က VOA ကိုပြောပါတယ်။ရွေးကောက်ခံသမ္မတ Donald Trump ကတော့သူ့ရွေးချယ်ထားတဲ့အစိုးရအဖွဲ့ဝင်တွေကိုအထက်လွှတ်တော်ကအတီးပြုတ်ပေးလိမ့်မယ်လို့တင်းနှလာနေမှာခံမှန်းပြောဆိုလိုက်ပါတယ်။45ဦးမြောက်သမ္မတအဖြစ်တာဝန်ယူဖို့17ရက်အလိုမှာနယူးယောက်မြို့မှာနိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေနဲ့တွေ့ဆုံနေမှာ Donald Trump ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။သူ့ရွေးထားတဲ့သူတွေအားလုံးဟာထိတ်တန့်အဆင့်ရှိသူတွေကြီးဖြစ်တာကြောင့်အားလုံးကိုအတီးပြုတ်ပေးလိမ့်မယ်လို့ယုံကြည်ထားတဲ့ကြောင်သူကပြောဆိုပါတယ်။
ဖလော်ရီဒါပြည်နယ်ဖော့လော်ဒါရီလေဆိပ်မှာတောက်ကြနေကတနက်နေ့ပြစ်ခတ်ခဲ့သူကိုတင်းလာနေကပထမဆုံးအကြိမ်ဖြစ်ရုံထုတ်ပါတယ်။တနက်သမားအက်စတီဗန်ဆန်တီယာဂိုကိုနိုင်ငံတကာလေဆိပ်တစ်ခုမှာလူသေစေတဲ့အထိပြစ်ခတ်မှုနဲ့အာဏာပိုင်တွေကပြီးခဲ့တဲ့စနေနေ့မှာဆွဲချက်တင်လိုက်တာဖြစ်ပါတယ်။တကယ်လို့အပြစ်ရှိကြောင်းထင်ရှားခဲ့ရင်တော့သူ့အနေနဲ့သေတမ်းဒါမှမဟုတ်ထောင်ဒဏ်တစ်သက်တစ်ကျွန်းကြားခံရခြင်းရှိပါတယ်။လေဆိပ်ပြစ်ခတ်မှုကြောင့်လူ9ဦးသေဆုံးပြီးတော့6ဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ သူအနေနဲ့ဘာကြောင့်အခုလိုတင်းနဲ့နဲ့ပြစ်ခတ်ခဲ့တယ်ဆိုတဲ့အကြောင်းရင်းကိုအာနာပိုင်နီကဆက်လက်စုံစမ်းနေစေကာလမှာပဲဆန်တီယာဂိုအနေနဲ့အီရတ်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဆက်တလတာကာလအတွင်းစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်ပေါ်ခဲ့တယ်လို့သူ့ရဲ့ဆွေမျိုးတွေကပြောပါတယ်အသက်26နှစ်ရှိပြီဖြစ်တဲ့အက်စတီဗန်ဆန်တီယာဂိုဟာအီရတ်နိုင်ငံမှာသူတာဝန်ထမ်းဆောင်ခဲ့တဲ့2010နဲ့2011ခုနှစ်အစောပိုင်းကာလတွေအတွင်းသူနဲ့အတူတာဝန်ထမ်းဆောင်ခဲ့တဲ့ရဲဘော်နှုတ်ဦးအနားမှာဘုံပေါက်ကွဲတာကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်ရကြောင်းတိတိတသားခံစားခဲ့ရတယ်လို့သူ့ရဲ့အမေကပြောပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာသူ့ရဲ့ဝန်ကြီးတာဝန်တက်တန်းကုံဆုံးတော့မဲ့ချိန်တစားတဲ့တစားနီးကပ်လာပေမဲ့ရာသီဥတုပြောင်းလဲမှုအရေးကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ပြောဆိုသွားဖို့ကတိပြုလိုက်တယ်လို့ပဲရစ်ဥတုရာသီပြောင်းလဲမှုသဘောတူညီချက်ဟာသမ္မတအိုဘားမားအစိုးရတာဝန်ယူချိန်ကာလအတွင်းပြီးမြောက်အောင်ဆောင်ရွက်နိုင်ခဲ့တဲ့ထိတ်တန်းလှုပ်ဆောင်ချက်တွေကတခုဖြစ်တယ်ဆိုပြီးတော့အမွန်တင်လိုက်ပါတယ်။ Paris သဘောတူညီချက်ကအန်ဒီရဲ့ကြီးမားလာတဲ့ဥရုယာသီပြောင်းလဲမှုကနေကဘာကြီးရှောင်လွှဲနိုင်စေဖို့အတွက်ကဘာလုံးဆိုင်ရအပူချိန်မြင့်တက်နေတာကို1ဒီဂရီစင်တီဂရိတ်အောက်မှာပဲရှိနေအောင်ထိန်းထားဖို့လှုပ်ဆောင်ရေးဖြစ်ပါတယ်။2016ခုနှစ်ဟာတမိုင်းမှာစံချိန်တင်ရတဲ့ပူဆုံးနှစ်ဖြစ်တယ်လို့တနင်္လာနေ့မက်ဆီချူးဆက်စ်နည်းပညာတက္ကသိုလ်မှာကျောင်းသားတွေကိုဝင်းကြီးကယ်ရီကအမှားစကားပြောကြားစဉ်မှာထည့်သွင်းပြောကြားသွားတာဖြစ်ပါတယ
်။ UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။မြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီဟာမနေ့တနင်္လာနေ့ကသူမရဲ့ကချင်ပြည်နယ်ခီးစဉ်တွင်မြန်မာအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုမေ့ရခဲ့ဘူးဆိုပြီးစိတ်ပြက်မှုတွေကို VOA ကိုပြောဆိုခဲ့ပါတယ်။ရန်ဟီလီဟာသူမရဲ့မြန်မာနိုင်ငံ၅ကြိမ်မြောက်ခီးစဉ်အစမှာပဲမနေ့ကကချင်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ပြီးမြစ်ကြီးနားမြို့မှာကချင်ပြည်နယ်အစိုးရနဲ့ရောစစ်ဘေးရှောင်ဒုက္ခသည်စခန်းကတာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။မြန်မာအစိုးရတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့ KIA ကချင်လွတ်မြောက်ရေးဌာနချုပ်ရှိရာလိုင်ဇာမြို့နဲ့ဖကန်ဒေတာကိုတွားရောက်ဖို့စီစဉ်ထားပေမဲ့ဒီခီးစဉ်နေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘူးလို့ရန်ဟီလီကဗီဒီယိုကိုပြောပါတယ်။တိုက်ပွဲတွေရှိနေတဲ့ကချင်ပြည်နယ်ဒေတာတချို့မှာလုံခြုံရေးအခြေအနေကြောင့်တွားရောက်ခွင့်မပြုခဲ့တာလို့မြန်မာသမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကဗီဒီယိုကိုပြောပါတယ်။ဒါပေမဲ့လည်းမစ္စရန်ဟီလီအနေနဲ့ရခိုင်ပြည်နယ်ကိုတော့တွားရောက်ခွင့်ပေးမယ်လို့ဦးစောထေးကဆက်ပြောပါတယ်။စနေကြမြန်မာနိုင်ငံခီးစဉ်ကစုံစမ်းသိရှိရတဲ့အချက်အလက်တွေကိုမလာမှကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာရန်ဟီလီကအစိုးရခံစားတင်သွင်းမှာဖြစ်ပါတယ်။ရန်ဟီလီဟာမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်ခီးစဉ်အတွင်းရရှိခဲ့တဲ့သတင်းအချက်အလက်တွေနဲ့ပတ်သက်လို့သတင်းသာရှင်းလင်းပွဲပြုလုပ်ဖို့လည်းစီစဉ်ထားပါတယ်
။အိန္ဒိယနဲ့မြန်မာနိုင်ငံနေကြာဒေသမှာမြန်မာဘက်ကနေချန်စီယိုကာယံမှုစီစဉ်တာဟာနှစ်နိုင်ငံနေကြာအဖြစ်တက်မှတ်ထားတဲ့နယ်နိမိတ်ကိုကြော်ပြီးတော့မြန်မာနိုင်ငံပိုင်နဲ့အတွင်းအဆောက်အုံတွေလာရောက်ဆောက်တာမျိုးမဖြစ်အောင်တားဆီးဖို့သာဖြစ်ပြီးတော့နေဆက်ဒေတာမှာနေထိုင်ရတဲ့နှစ်နိုင်ငံပြည်သူတွေထုံနှန်းစင်လာနဲ့ညီတရားဝင်ပုံမှန်ဝင်ထွက်သွားလာနေတာကိုကန့်တတ်ဖို့ရည်ရွယ်တာမဟုတ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒီချန်စီယိုကာယမှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရဟာအိန္ဒိယအစိုးရနဲ့ညှိနှိုင်းထားပြီးတော့နှစ်နိုင်ငံကြားချုပ်ဆိုထားတဲ့နယ်နိမိတ်စာချုပ်ပါပြဋ္ဌာန်းချက်တွေနဲ့အညီအစည်းအဝေးတွေမှာသဘောတူညီချချက်တွေနဲ့အညီဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာနယ်စပ်ဒေသတစ်လျှောက်ပြည်နယ်လေးခုမှာချန်စီယိုခတ်မဲ့အိန္ဒိယဆိုရရဲ့ဆုံးဖြတ်ချက်ကို NSCN ISAP ဝင်မအဖွဲ့ကပြင်းထန်စွာကန့်ကွက်ကြောင်းကြေညာချက်ကိုပြီးခဲ့တဲ့သတင်းပတ်ကနာဂလန်ပို့သတင်းဌာနမှာဖော်ပြခဲ့ပြီးတော့အဲ့ဒီလိုချန်စီယိုခတ်ချင်းဟာနာဂပြည်သူတွေရဲ့သဘောထားကိုစန့်ကျင်လှုပ်ဆောင်ခြင်းဖြစ်တယ်လို့လူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်ရလဲရောက်တယ်လို့ကြေညာချက်မှာရေးသားထားခဲ့ပါတယ်။နာဂတွေအခြေချတဲ့အချက်ချဒေသဖြစ်တဲ့ပန်ရှွာယွာမာအိန္ဒိယမြန်မာစစ်တပ်တွေပူးတွဲပြီးတော့နေကြာချန်စီယိုကာယံနေတဲ့ကိစ္စကိုနာဂရီစီကသဘောတူညီချက်မယူဘဲလှုပ်ဆောင်တာဖြစ်တယ်လို့နာဂဖြစ်တယ်လို့နာဂလက်နက်ကင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ NSCN ကပြီးခဲ့တဲ့ဒရင်ဘတ်အတွင်းမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်။တရုတ်နိုင်ငံရဲ့ရမင်ဘီလို့ခေါ်တဲ့ယွမ်ငွေတန်ဖိုးတောက်ကြနေကကျသွားခဲ့ပြီးတဲ့နောက်တနင်္လာနေ့မှာတော့ဒေါ်လာနဲ့လဲလှယ်တဲ့နေရာမှာပါတန်ဖိုးကျသွားခဲ့ပါတယ်။တရုတ်အစိုးရအနေနဲ့သူ့ရဲ့ငွေကြေးကိုချဲ့လဲနေတယ်လို့ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာမယ်လို့ချိန်ချောက်ထားတာကြောင့်အခုလိုရွှေငွေတန်ဖိုးကျတဲ့ကိစ္စပေါ်တရုတ်အစိုးရကနိုင်ငံသားငွေတရုတ်အစိုးရကနိုင်ငံသားငွေလဲလှယ်ရေးကြီးကြပ်ရေးအဖွဲ့အတွက်စင်ခေါ်မှုတွေဖြစ်ပေါ်စေပါတယ် ဈေးကွက်မှာအမေရိကန်ဒေါ်လာနဲ့လဲလှယ်တဲ့ယွမ်ငွေတန်ဖိုးကို 6.8668 ကနေ 6.926 အဖြစ်တရုတ်ဗဟိုဘဏ်ကတနင်္လာနေ့မှာပြောင်းလဲသတ်မှတ်ပေးခဲ့ပါတယ်။တရုတ်နိုင်ငံဟာယွမ်နဲ့ငွေကြေးလဲလှယ်တဲ့နေရာမှာအစိုးရကသတ်မှတ်ထားတဲ့ငွေလဲနှုန်းတဲ့အတက်အကျ200ခန့်နှုန်းအထိအပြောင်းအလဲအဖြစ်ခံပြီးတော့လဲလှယ်ဝင်ပြုထားတာဖြစ်ပါတယ်။ယွမ်ငွေဈေးကိုအကြီးအကျယ်ရိုက်ခတ်မှာကိုကာကွယ်တဲ့အနေနဲ့ရောငွေကြေးအကျတဲတွေရင်ဆိုင်ရမှာဆိုရင်လည်းအတွက်ကြောင့်တရုတ်ဗဟိုဘဏ်ကငွေလဲနှုန်းကိုချဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ဗီတီတန်ကန်လန်ဒန်မြို့မြေအောက်မြေထားဘူရာယုံကအလုသမားတွေတပေးမှောက်ပြီးတော့မြို့တော်ရဲ့မြေအောက်ဘူရာအများစုကိုတင်းနှလာနေမှာပိတ်ပစ်လိုက်တဲ့အတွက်တန်းနဲ့ချီတဲ့နေ့စဉ်ပုံမှန်ခရီးသွားအလုဆင်းနေသူတွေတွားရေးလာရေးအနှောက်ယှက်နဲ့ကြုံရပြီးတော့စိတ်အနှောက်ယှက်တွေဖြစ်ခဲ့ကြရပါတယ်။ခရီးသွားလာမှုအများဆုံးအခြေအနေမှာမြေအောက်မြေထားလမ်းကြောင်းနဲ့အများပိတ်နေအောက်မြေထားလမ်းကြောင်းအများပြပိတ်ထားခဲ့ရတဲ့အတွက်လူတွေဟာအလုရှိရာကိုဘတ်စကားတွေအတုံးပြူပြီးတော့သွားကြရတယ်လို့လမ်းလျှောက်သွားကြရတဲ့သူတွေလည်းရှိပါတယ်တချို့မြေအောက်ယထားလမ်းကြောင်းတွေကတော့ပြက်တောင်းပြက်တောင်းပြေးဆွဲနေပါတယ်မော်တော်ကားလမ်းတွေဟာဆိုရင်လည်းကားတွေနဲ့ပြည့်ကျက်နေပါတယ်လုံခြုံရေးအကြောင်းပြချက်နဲ့လက်မှတ်ရောင်းချတဲ့ယုံတွေကိုပိတ်ပစ်လိုက်ပြီးတော့ဝန်ထမ်းတွေရှော့ချပစ်တာကိုမကျေနပ်တဲ့အတွက်ပို့ဆောင်ရေးအလုပ်သမားတွေကတမက်ကကနေအခုလိုတပိတ်မှောက်ဖို့စီစဉ်တာဖြစ်ပါတယ်
ဇန်နဝါရီလ9ရက်နေ့ဟာ Apple Company ကထုတ်တဲ့ iPhone ကိုအများပြည်သူအကြစတင်မိတ်ဆက်ပေးခဲ့တဲ့ဆယ်နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အခုအချိန်မှာတော့ smartphone လို့ခေါ်တဲ့နောက်ဆုံးမဖုန်းတွေကိုလူတိုင်းနှိပါးကကန်နေကြပြီဖြစ်ပါတယ်။2009ခုနှစ်က MacWorld မှာ Apple Company ကိုပူးတွဲတည်ထောင်သူ Steve Jobs က iPhone ကိုပြည်သက်တွေကြစတင်မိတ်ဆက်ပေးခဲ့တဲ့အချိန်တုန်းကဒီပစ္စည်းလေးဟာဖန်သားပေါ်လက်နဲ့ထိပြီးလိုရာကိုသွားနိုင်တဲ့touch screen ပါတဲ့ iPod လဲဟုတ်တခြားဖုန်းနေနဲ့လုံးဝမတူတဲ့တော်လန်ပြောင်းလဲထားတဲ့ဖုန်းလဲဟုတ်တဲ့အကြောင်း internet ဆက်သွယ်ရေးပါဒီပိုင်းနဲ့လုံနိုင်တဲ့ဖုန်းလဲဖြစ်တယ်ဆိုပြီးတော့မိတ်ဆက်ပေးခဲ့တာဖြစ်ပါတယ
်အင်္ဂါနေ့မနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ဦးစောမိုးဝေတို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမနေ့ကသူ့ရဲ့ကချင်ပြည်နယ်ခီးစဉ်ကိုမြန်မာအာဏာပိုင်တွေပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်စိတ်ပျက်တဲ့အကြောင်း VOE ကိုပြောပါတယ်မြန်မာအစိုးရဘက်ကတော့လုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်ထဲကနေရာတချို့ကိုတွားရောက်ခွင့်မပြုခဲ့တာလို့တုံ့ပြန်ပါတယ်သူခီးစဉ်မစခင်ကတည်းကလူခွင့်ရေးချိုးဖောက်ခံရတယ်လို့စွပ်စွဲခံနေရတဲ့နေရာတွေကိုတွားဖို့စီစဉ်ထားပေမဲ့လုံခြုံရေးအကြောင်းပြချက်နဲ့ကချင်ပြည်နယ်ဒေသတချို့ကိုတွားရောက်ခွင့်ပိတ်ပင်ခံခဲ့ရတာဖြစ်တဲ့အကြောင်းအသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်
။မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာမြန်မာနိုင်ငံ12ရက်ကြာခီးစဉ်အစမှာပဲကချင်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကချင်ပြည်နယ်အစိုးရနဲ့ရောစစ်ပေးရှောင်ဒုက္ခသည်စခန်းကတာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။မြန်မာအစိုးရတပ်တွေနဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့ KIA ကချင်လွတ်မြောက်ရေးတပ်ဌာနချုပ်တရှိရာလိုက်စာမျိုးနဲ့ကချင်ပြည်နယ်ဖားကန်ဒေသတွေကိုတွားရောက်ဖို့စီစဉ်ထားခဲ့ပေမဲ့လို့ဒီခီးစဉ်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘူးလို့မစ္စယန်ဟီလီက VOE ကိုပြောပါတယ်
။ Well I'm not getting any cooperation from the state nor the union government.
ဒီမှာတွားခွင့်တောင်းထားတဲ့နေရာတွေကိုတွားခွင့်ပြုဖို့ပန်ကြားချက်နဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရဘက်ကရောပြည်အောင်စုအစိုးရဘက်ကပါပူးပေါင်းဆောင်ရွက်တာမရှိပါဘူး။ကျမတို့ပေးအပ်ထားတဲ့လုပ်ပိုင်ခွင့်အရာအဲ့ဒီနေရာဒေသတွေမှာလူခွင့်ရေးချိုးဖောက်တာတွေနှိမ့်ဆက်ညှဉ်းပန်းတာတွေရှိမရှိစုံစမ်းဖို့ဖြစ်ပါတယ်။လူခွင့်ရေးထူးချိုးဖောက်ပြီးနှိမ့်ဆက်ညှဉ်းပန်းမှုတွေရှိနေတဲ့ဆိုတဲ့နေရာဒေသတွေကိုကျမတို့တွားခွင့်မပြုပါဘူး။
တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဒေသတချို့မှာလုံခြုံရေးအခြေအနေကြောင့်တွားရောက်ခွင့်မပြုခဲ့တာဖြစ်တယ်လို့မြန်မာသမ္မတရုံးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေက VOE ကိုပြောပါတယ်။
အဲ့တော့ကျွန်တော်တို့နေမြေချင်းတွေရမပေးဘူးပေါ့။တိုင်းစားကြရင်ကျွန်တော်တို့ကဟိုတောဘောကတော်တော်လေးခက်တယ်။မိုင်းကွင်းတွေရှိတယ်။လမ်းကြောင်းကတိုက်ပွဲတွေဖြစ်နေတယ်။ပြောတဲ့အခါမှာဟိုဘက်ဒီဘက်တက်တယ်ညရအောင်ပါပေါ့နော်။ညရမှာဖြစ်တော့အဲ့အခုရှိနေတဲ့အချင်းတွေကဟိုဘက်ဒီဘက်ညဘောလည်းအဆင်မပြေဘူး။အဲ့တော့နေမြေအချင်းတွေရပါပေါ့နော်။အဲ့ဒါတော့တော်တော်များဖြစ်တယ်။ဟု
တ်။ဟုတ်ကဲ့။ဟိုဖားကန်ဟိုဗျာခွင့်ပြုသွားဖို့များရှိပါလားခင်ဗျာ
။ဘာလို့လဲတော့အဲ့ဖားကန်လည်းပဲဒီတိုက်ပွဲနေနေတဲ့မှာပါတဲ့အတွက်ပေးလို့မရဘူးဖြစ်နေ
။ဒါပေမဲ့လည်းမစ္စယန်ဟီလီအနေနဲ့ရခိုင်ပြည်နယ်ကိုတော့တောက်ရောက်ခင်ပေးမယ်လို့ဦးစော်ထေကပြောပါရယ်။မစ္စယန်ဟီလီဟာကချင်စစ်ပေးရှောင်ဒုက္ခသည်စခန်းတွေကတာဝန်ရှိသူတွေနဲ့မြစ်ကြီးနားမြို့မှာတွေ့ဆုံခဲ့ပါရယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းကချင်ပြည်နယ်အတွင်းငြိမ်းချမ်းရေးရရှိအောင်အမြန်ဆုံးဆောင်ရွက်ဖို့တိုက်တွန်းဆွေးနွေးခဲ့တယ်လို့ကချင်ခေရနှစ်ချင်းအဖွဲ့ချုပ် KPC ကဥခါလီကပြောပါရယ်။
ဒီငြိမ်းချမ်းရေးကိုအမြန်ဆုံးရရှိဖို့ရတဲ့အတွက်ယူရနေနဲ့ဒါကျွန်တော်တို့စစ်ပွဲတွေကအများဆုံးငြိမ်းနိုင်အောင်ပေါ့နော်ဒါအကုန်လုံးက ကုန်လုံးကတာဝန်ဟုတ်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ပြောပါတယ်ဒါပြီးတော့ဒီကျွန်တော်တို့အနေဆက်မှာရှိနေတဲ့ဒီပြည်သူလူထုတွေကအများကြီးဘယ်သူပဲဒုက္ခရောက်နေတာဒါနိုင်ငံသူနိုင်ငံသားတွေဒုက္ခရောက်နေတယ်ဆိုတဲ့အကြောင်းဒီဒုက္ခရောက်နေတဲ့လူကအများဆုံးကုညီနိုင်ဖို့ရန်အတွက်နဲ့ဒီစိတ်ကိုပြင်းကြီးနိုင်ဖို့အတွက်မအားလုံးမှာတာဝန်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဆက်တဲ့ဒါတွေကို reporting နဲ့လုပ်ပေးပါဆိုတဲ့အကြောင်းကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ခင်ဗျာ
မစ်ဆန်ဟီလီဟာပြီးခဲ့တဲ့နှစ်အတွင်းမှာပဲကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်ကိုတွားရောက်လေ့လာခဲ့ပေမဲ့လို့ဒီတစ်ခေါက်ခီးစဉ်မှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ကချင်ပြည်နယ်ရဲ့အခြေအနေဟာပိုမိုဆိုးဝါးနေတာတွေ့ရတယ်လို့ VOA ကပြောပါတယ
် Well the situation is deteriorating here in the Kachin state.
ဒီမှာအရင်တစ်ခေါက်ရောက်ခဲ့တဲ့ကအခြေအနေတက်ကိုကချင်ပြည်နယ်ရဲ့အခြေအနေကအခုပိုဆိုးနေတာတွေ့ရပါတယ်။ရှင်တို့သိတဲ့အတိုင်းပါပဲ။စီရေးရတိုက်ခိုက်တာတွေပိုပြီးတိုးလာတယ်လို့ထပ်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်လည်းနေရဆွန့်ခွာထွက်ပြေးနေကြရသူဥယျာဉ်တိုးလာတာတွေ့ရပါတယ်
။ဒီတစ်ခေါက်မြန်မာနိုင်ငံကိုဆက်နေတဲ့ခီးစဉ်အဖြစ်ရောက်ရှိနေတဲ့မစ်ဆန်ဟီလီကတော့ပြီးခဲ့တဲ့လအနေငယ်ကဖြစ်ခဲ့တဲ့ကိစ္စရွက်တွေမှာလူခွင့်ရေးဆိုရင်မှုတွေကြောင့်အခြေအနေတွေအပေါ်နိုင်ငံတကာအဖွဲ့အစည်းတွေကအာရုံစိုက်နေကြတာဖြစ်တယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအပြင်ကချင်နယ်ရှမ်းပြည်နယ်အတွင်းကစစ်ပွဲတွေအရှိန်မြင့်လာတဲ့အပေါ်မှာလည်းတနစ်တတမဲ့ရှိတဲ့အစိုးရအသည့်အတွက်စိုးရိမ်စရာဖြစ်တယ်လို့လည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးအကြံပေးပုဂ္ဂိုလ်မစ်ဆန်ဟီလီဟာဒီတစ်ခေါက်ခီးစဉ်အတွင်းကချင်ပြည်နယ်အတွင်းကမြကြီးနားဖားကတ်နဲ့လိုက်စားရခိုင်ပြည်နယ်အတွင်းကစစ်တွေရသေတောင်ဘူးတီတောင်မောင်တော်မြို့တွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းသွားဖို့စီစဉ်ထားပြီးအစိုးရတာဝန်ရှိသူတွေအပါအဝင်တပ်မတော်ဘက်ကတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့လူခွင့်ရေးတက်ကြလှုပ်ရှားသူတွေနဲ့ကောနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဒီမိုင်းရဲ့မြန်မာနိုင်ငံဆက်နေတာခီးစဉ်အတွင်းတွေ့ရှိချက်တွေကိုမက်ရှလာမှာကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအစီရင်ခံစာတရက်တင်သွင်းသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုထအောင်ပါရှင်အခုလိုမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုလေ့လာဖို့မြန်မာနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီအနေနဲ့ကချင်ပြည်နယ်တဲကတွားခွင့်မရတဲ့ဒေသတွေမှာလူခွင့်ရေးနဲ့ပတ်သက်လို့ဘလို့စိုးရိမ်မှုတွေရှိနေပါသလဲကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကအခြေအနေမှန်သိအောင်ဘလို့လုပ်ပေးနိုင်တယ်လဲဆိုတာကိုမဆုမြတ်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
မြန်မာနိုင်ငံမှာရောက်နေတဲ့ဒီမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီအနေနဲ့အစိုးရထိန်းချုပ်ထားတဲ့ဖားကန်ဒေသနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ထားတဲ့လိုင်ဇာမြို့ရစီကိုလုံခြုံရေးအခြေအနေကြောင့်အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်မှာတွားခွင့်မရပါဘူး။ညှဉ်းပန်းနှိပ်စက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆိုတဲ့အခြေအနေတွေကိုသူကိုယ်တိုင်တွားဆောင်စမ်းဖို့ဖြစ်တယ်လို့မစ်ဆန်ဟီလီက VOA မြန်မာပိုင်းကိုပြောပါတယ်။အခုလိုမျိုးသူတွားခွင့်မရတဲ့ဒေသတွေမှာလူခွင့်ရေးအတွက်ဘလို့စိုးရိမ်စရာအခြေအနေတွေရှိပါသလဲ။ကချင်ငင်းချင်းရေးကွန်ရက် KPN ကဒေါက်ခွန်ကြားကအခုလိုပြောပါတယ်။
နံပါတ်၁ကတော့ဒီအသက်အန္တရာယ်ထိခိုက်လို့အောင်လို့ခွင့်ရချိုးဖောက်မှုတွေပေါ့ဥမာဆိုလို့ရှိရင်လိုက်စားဒေတာမှာဆိုလို့ရှိရင်ဒီအသက်အန္တရာယ်ထိလောက်အောင်ကိုဒီမော်တာနဲ့ပစ်တာမျိုးပြီးရင်တော့ဒီဒုက္ခတွေပခန်းမျိုးတမင်တက်တက်တားကက်ထားပြီးတော့မှပစ်တာမျိုးဒါမျိုးတွေကိုဒီသူတို့ကိုယ်တိုင်ပြောပြနိုင်မှာပါဒုတိယအချက်အနေနဲ့ကတော့ဒီစာနာရိတ်ခါဖြတ်တောက်မှုနဲ့လိုင်းဒေါင်းဖြတ်တောက်မှုတွေဖြစ်ပါတယ်ဘလော့ဆိုင်အနေနဲ့ပတ်ဆိုင်ရှိတဲ့ဆိုရင်တော့ဒီစာနာရိတ်ခါတွေတော့ပို့ခွင့်မရဘူးရှင့်ဒါအပြင်ဒီနိုင်ငံတကာရဲ့ရန်ပုံငွေတွေလည်းဖြတ်တောက်ထားတဲ့အတွက်ကြောင့်မလို့ဒုက္ခတွေတွေအနေနဲ့အင်မတန်မှပဲခက်ခဲရှိနေပါတယ်။ဥပမာဆိုလို့ရှိရင်တော့ဒီကဘာဝတောထဲကရတဲ့တိရွတ်တွေနဲ့ဆံကိုပဲဆံပြုတ်ပြုတ်စားနေရတဲ့အဖြစ်မျိုးတွေရောက်နေပါတယ်။မကြတိခင်ကပဲဒီရန်ကုန်မှာလည်းဒီတင်းပါရှင်ပွဲတစ်ခုပြုလုပ်ပြီးတော့မှဟိုနေရာဒီဒုက္ခတွေစခန်းမှာဘလောက်တိုင်းတာထိစားနေရခပြက်လက်နေတယ်လဲဆိုရဟာဟိုဒီအထူးရောက်တဲ့လက်ကနေဒီတို့ရဲ့အတွေ့အကြုံကိုမြေဝါထင်ထင်ပြရတော့အောင်ကိုမှလာပြီးတင်ပြပြသားဖြစ်ပါတယ်ဒီချက်လက်တွေကိုရန်ကြီးလီနေတဲ့သူကိုယ်တိုင်တွင်မြင်ခွင့်ရမှာဖြစ်တယ်လို့ယွာသားဒီဒုက္ခတွေရဲ့အနေနဲ့လည်းတို့ကိုယ်တိုင်ပြသနိုင်မှာဖြစ်ပါတယ်ပြင်ဖကန်ဒေတာအတွက်ဆိုလို့ရှိရင်လည်းဒီခင်းဆက်ဆက်ပါဒီဖကန်ဒေတာမှာရှိနေတဲ့လူခွင့်ကြီးချိုးဖောက်မှုအားလုံးတွေကုမ္ပဏီတွေကနေပြီးတော့မှဒီရင်းနေနဲ့ကြိုက်တာတွေမြေကျိုးတာတွေပြီးလို့ရှိရင်တော့ဒီရေလမ်းကြောင်းယွာသားတွေရဲ့နေရာကိုဒီကျေဒီရီလန်းကြောင်းကိုပြောင်းလိုက်အောင်ဖောက်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့မိုးရတီမှာရောက်တဲ့အခါမှာဒီရွာတွေကိုရေလွှမ်းမိုးတာပြီးလို့ရှိရင်အသက်အိုးအိမ်ဆုံးရှုံးရတာနေအိမ်တွေဆုံးရှုံးရတာဒါတွေတာဝန်မှုဖြည့်ရှင်းမှုမရှိတာတွေကိုပါသူတို့ပြောပြနိုင်မှာလို့ယူဆပါတယ်ရှင့
်အခုတော့ဒီကုလသမဂ္ဂလူခွင့်ရအထူးကိုယ်စားလှယ်အနေနဲ့တွားခွင့်မရဘူးပေါ့လေဆိုတော့အဲ့လိုသူ့အနေနဲ့ကိုယ်တိုင်မတွားနိုင်တဲ့အတွက်ကြောင့်မလို့သူတိတိနဲ့ဆွဆွပြောခဲ့တဲ့ကိစ္စတွေတိသွားအောင်လို့ဒီဒေါက်ခွန်ချာတို့လို့ပေါ့နော်ကချင်အရင်နဲ့လူခွင့်ရကိစ္စတွေဆောင်ရွက်နေတဲ့သူတွေဘက်ကရောဘယ်လိုမျိုးလုံနိုင်မှာပါလဲရှင
်ကျမတို့အနေနဲ့တော့ဒီရန်ကုန်မှာတွေ့ဆုံပွဲမှာကျမပါပါပါရှိရဒ တို့တော့လည်းပဲကျမတို့ပါတဲ့အချိန်မှာကျမတို့ကတော့ဒီသူရဲ့ benchmark ပေါ့မိမိတို့ကဒီ benchmark လောက်ထားတဲ့ဒီအတိုင်းတော့အစိုးရကနေဒီမှာဒီနှစ်တစ်နှစ်တာကာလအတွင်းမှာပဲအရာတွေကိုဖြည့်ဆွမ်းသွားမယ်အနေအရာတွေကိုတိုးတက်အောင်လုပ်မယ်ဆိုပြီးမှသတ်မှတ်ထားတဲ့အရာတွေကိုဘယ်လောက်တိုင်းတာချီအောင်မြင်တယ်လဲဆိုတာသုံးသပ်ပါပဲဖြစ်ပါလို့ရှင့်အဲ့ဒီညမှာအချိန်ကတော့အင်တာနဲပါလေတို့တော့လဲစပအနေနဲ့တော့ရနိုင်တော့တကင်းချဲလဲအားလုံးကိုစုစည်းပြီးတော့မှပေးအပ်ဖို့အတွက်စူးစမ်းနေပါလေရှင့
်ကချင်ငင်းချင်းရေးကွန်ရက်ကဒေါခွန်ကြာဖြစ်ပါတယ်သူအပါအဝင်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ဇန်နဝါရီလ18ရက်နေ့မှာဒီမစ်ဆီယာဟီလီနဲ့တွေ့ဆုံဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်တနင်္လာနေ့တုန်းကမြကြီးနားမြို့မှာကချင်စစ်ပြေးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့မစ်ဆီယာဟီလီကတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ကချင်ပြည်နယ်ရဲ့အခြေအနေဟာပိုပြီးတော့ဆိုးဝါးနေတာတွေ့ရတယ်လို့ VOA မြန်မာပိုင်းကပြောခဲ့ပါတယ်အခုခရီးစဉ်ဟာမစ်ဆီယာဟီလီရဲ့ငါးခေါက်မြောက်မြန်မာနိုင်ငံခရီးစဉ်ဖြစ်ပြီးတော့ဇန်နဝါရီလ20ရက်နေ့အထိမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုလေ့လာစုံစမ်းမှာဖြစ်ပါတယ်ရှင်
မဆူမြန်မာပြောပြခဲ့တာပါရှင်မလေးရှားနိုင်ငံမှာမြန်မာနိုင်ငံသား9ဦးတေဆုံးခဲ့ရတဲ့အထိမမြင်မသိသူတွေရဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်အမှုမှန်ပေါ်ပေါက်နိုင်ရေးမလေးရှားရဲတွေကအပူရပြင်းဆောင်ရွက်နေသလိုကွာလာလမ်ပူမြန်မာတန်ယုံကလည်းပူးပေါင်းဆောင်ရွက်နေတယ်လို့မလေးရှားမှာရှိတဲ့မြန်မာနိုင်ငံသားများနိုင်ရေးကူညီမှုအသင်းကပြောပါတယ်မြန်မာအလို့သမားတွေအသက်ခံရခဲ့ပြီးတဲ့နောက်မလေးရှားရောက်မြန်မာတွေကြားကြီးလန့်စားစားနေနေကြရတယ်လို့လည်းဆိုပါတယ်အကြောင်းစုံကိုတော့ကိုညံဝင်းအောင်ကတင်ပြပါမယ်ရှင်
မလေးရှားနိုင်ငံကွာလာလမ်ပူမြို့နာစာတမ်းအရက်ကလျှက်စစ်စေရုံတစ်ခုမှာညဘက်အချိန်ပိုအလုဆင်းပြီးဇန်နဝါရီလ5ရက်ကြာသပတေးနေ့ညကပြန်လာကြတဲ့မြန်မာအလုသမား73ဦးကိုဓားနဲ့ဝင်ခုတ်တိုက်ခိုက်ခဲ့တာကြောင့်သူတို့တွေက5ဦးတေဆုံးခဲ့ရပြီးအသက်မသေးဘဲကျန်နေသူတချို့ကိုမလေးရှားရဲတွေကလုံခြုံရေးအတွက်ရောအမှုမှန်ပေါ်ပေါက်နိုင်ရေးအတွက်ပါယာယီထိန်းသိမ်းထားပါတယ်မလေးရှားနိုင်ငံစာတမ်းရဲစခန်းမှာယာယီထိန်းသိမ်းခံရတဲ့မြန်မာအလုသမားတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ခုနှစ်ရက်သားသမီးနာယေးကူညီမှုအသင်းဥက္ကဋ္ဌကိုဆန်းဝင်းကတော့မလေးရဲတွေအနေနဲ့အမှုမှန်ပေါ်ပေါက်ရေးကိုအပူတပြင်းဆောင်ရွက်နေတာတွေ့ရကြောင်းပြောပါရယ
်ဒီမလေးရှားရင်တက်ဖွဲ့တွေဒီဥစားအမှုမှန်ပေါ်ပေါက်ဖို့အတွက်သူတို့အနေနဲ့တဲ့ဥစားကိုဒီခရိုင်ယုံတစ်ခုတည်းရေမဟုတ်ခုဒီမလေးရှားကွာလာလမ်ပူတိုင်းယုံနေတာစာချင်းလာပြီးဒီဥစားကိုတခြားတကယ်ကိုလုတ်ပြင်းနေတယ်စစ်စင်းနေတာတူရှိတယ်ပေါ့လေစာပြင်းနေတဲ့တယောက်အဲတခြားအမှုတွေနဲ့စာလို့ရှင်ပြမှုတော့မှုမှန်ပေါ်ပေါက်ပွင့်လို့ယူဆတယ်ကျွန်တော်နိုင်ကူညီမှုအစညာတော့ဒီတန်ယုံနဲ့ပဲလက်တွဲပြီးအတူတူပူးပေါင်းဆောင်ရွက်နေပါတယ
်မြန်မာအစိုးရအနေနဲ့ကလည်းမလေးရှားရောက်မြန်မာနိုင်ငံသားတွေဘေးကင်းလုံခြုံစွာနေနိုင်ရေးသတိပေးချက်ထုတ်ပြန်ထားသလိုအသက်ခံရတဲ့မြန်မာအလူသမားတွေရဲ့အမှုမှန်ဖော်ထုတ်နိုင်ရေးမလေးရှားအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာအလူသမားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကပြောပါတယ
်ဟိုတကယ်အဖြစ်မှစဉ်းမြစ်ကဒီကြက်ကကနကျွန်တော်တို့ကလည်းမသိရသေးဘူးဒါပေမဲ့အလုပ်သမားတွေကတော့သတိထားဖို့ပညာဆိုတာလည်းတန်ရုံကိုကျွန်တော်လေးပါတက်ချီရလဲနော်သက်ဆိုင်ရာအလုပ်သမားတွေနောက်လူမှုဖွဲ့စည်းတွေနဲ့ပေါင်းပြီးတော့ဒါလေးတွေလုပ်နေကြတာရှိပါတယ်သက်ဆိုင်ရဲစခန်းမှာတွားပြီးတော့လုပ်ရဲတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှဟိုပေါ်ထုတ်နိုင်မှုစူးစမ်းနေတာပေါ့နော်ဒီဘက်ကလည်းတခြားလူဝတ်တဲ့ဟိုတရင်းတွေနဲ့ information တွေနဲ့ဒီလိုလိုက်မင်းနေကြတာပေါ့နော်အဲ့ဒါမျိုးကြီးတွေတော့လုပ်နေကြမှာကျွန်တော်တို့ရှေ့
မလေးရှားနိုင်ငံမှာမြန်မာအလို့သမားတွေအခုလိုအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ပိုင်းမလေးရှားရောက်မြန်မာနိုင်ငံသားတွေကြားကြီးလန့်စာစာနေနေကြရတယ်လို့နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပါတယ
်မြန်မာအလို့သမားတွေကတော့ဒီလိုပေါ့လေအလို့ကပြန်လာပြီးဒီလိုအတိုက်အခံခံရတယ်ဒီမလေးရှားလောက်ကမှဒါပထမအုံဆုံးပဲတပည့်နဲ့လူပါရောက်အသက်ခံရတဲ့ကိစ္စဆိုအလုံးလုံးကြောက်နေရတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့အလုံးလုံးတော်ရလာတာဆာအလုံးသတိထားပြီးတွားလာနေကြပါတယ်။ဟိုအလုပ်သွားမယ်ဆိုရင်ကတော့အရင်ကတော့ဆိုတယောက်ထက်တွားတာတို့တယောက်ထက်အကြောင်းရှိတို့ဒီမျိုးတွေတွားတာတို့ညအချိန်တော့တယောက်ဆိုတွားပြီးအပြင်စားတော့တာတို့ဒါမျိုးတွေရှိတတ်တယ်လေ။ခုနောက်ပိုင်းဒါမျိုးတွေတော့မရှိတော့ပါဘူး
။အကျမ်းပက်တက်ခဲ့ခံရပြီးတေဆုံးသွားသူတွေရဲ့ရုပ်အလောင်းကိုတော့မလေးရှားရဲတွေကထိန်းသိမ်းထားပြီးမိသူကြုံခွင့်မရသေးဘူးလို့နိုင်ရီကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပါတယ်။ရခိုင်ပြည်နယ်မောင်နှံဒေသကနေကြားဆောက်တပ်ကိုအော်တိုဘာလာဇမ်းပိုင်းမှာအကြမ်းဖက်တမားတစုဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းရေးလှုပ်ဆောင်မှုအတွင်းလူအခွင့်အရေးချိုးဖောက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မလေးရှားဝန်ကြီးချုပ်ကိုတိုင်ကွာလာလမ်ပူမြို့မှာလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြခဲ့သလိုပြီးခဲ့တဲ့ဒီဇင်ဘာလတည်းမှာမလေးရှားနိုင်ငံရေးပါတီတွေမလေးရှားဘာသာရေးအဖွဲ့အစည်းတွေနဲ့ NGO တွေကကွာလာလမ်ပူမြို့မှာတန်ယုံကိုလာရောက်ဆန္ဒပြတာတွေပြုလုပ်ခဲ့ပြီးဆန္ဒပြတာတွေဆက်ရှိလာနိုင်တာကြောင့်ဒီလိုအခြေအနေမျိုးမှာမလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့အထူးဂရုစိုက်သွားလာနေထိုင်ကြဖို့ မြန်မာတန်ယုံက2016ဒီဇင်ဘာလ2ရက်နေ့မှာကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စုံစမ်းတင်ပြသွားတာပါရှင်။အခုရန်ကုန်တိုင်းအများသုံးခရီးသွားလာရေးပြုပြင်ပြောင်းလဲမှုစတော့မယ့်အစီအစဉ်ကိုပြောပြပါမယ်။ရန်ကုန်မြို့ရဲ့အများပြည်သူတည်ယူပို့ဆောင်ရေးအစီအစဉ်ကိုရန်ကုန်တိုင်းအစိုးရကနောက်သတင်းဘက်ကစတင်တာဝန်ယူပါတော့မယ်။လက်ရှိပြည့်စွက်နေတဲ့ပုဂ္ဂလိကပိုင်းရင်လိုင်းတွေကတိုင်းအစိုးရကသတ်မှတ်ထားတဲ့လမ်းကြောင်း58ခုထဲကနေပြီးတော့ရွေးချယ်နေကြပါတယ်။ဒီလလဲပိုင်းမှာအပြီးသက်ဖြတ်သိမ်းမဲ့မော်တော်ယာဉ်လိုင်းပေါင်းစုံစီမံခန့်ခွဲမှုအဖွဲ့မထတာကတော့ရန်ကုန်တိုင်းအစိုးရရဲ့ဆောင်ရွက်ချက်ကအများပြည်သူတည်ယူပို့ဆောင်ရေးပိုင်းမှာပိုးပြီးကောင်းမွန်လာလိမ့်မယ်လို့ပြောပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့ရဲ့အများပြည်သူတည်ယူပို့ဆောင်ရေးဖိုင်ကိုလက်ရှိပုဂ္ဂလိကရင်လိုင်းနေနဲ့ပြေးဆွဲနေတာတွေကိုအခုဇန်နဝါရီလ15ရက်နေ့ညမှာလုံးဝအပိတိုင်ရန်နာပြီးရန်ကုန်တိုင်းဆိုရရဲ့ရန်ကုန်မြို့တည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ကဓာတ်ရိုက်စီမံခန့်ခွဲတော့မှာဖြစ်ပါတယ်။ဇန်နဝါရီလ16ရက်နေ့မှာစတင်မဲ့ရင်လန်းချောင်း58လိုင်းကိုရန်ကုန်တိုင်းအစိုးရကသတ်မှတ်ထားပြီးလက်ရှိပုဂ္ဂလိကပိုင်ရင်လိုင်းတွေကစိတ်ကြက်ရွေးချယ်နေကြပြီလို့ရန်ကုန်အစိုးရရဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါနီလာကျော်က VOA ကိုအခုလိုပြောပါတယ်
။ဘာလို့လဲကွာရွေးထားပြီးသားရှင်ရွေးထားပြီးသားသူတို့လမ်းချောင်းနေနဲ့သူတို့ရှိပြီးသား။ကျမတို့ကကုမ္ပဏီအစိုးရပါဝင်သောကုမ္ပဏီ၈ခုထူထောင်မှဖြစ်တဲ့အတွက်အဲ့ဒီကုမ္ပဏီတွေကအကုန်ပြန်ပေါင်းမှာအဲ့ဒါပါပဲ။
ရန်ကုန်တိုင်းဆွေရကလမ်းကြောင်း58လိုင်းအဖြစ်ကြီးညာထားပေမဲ့ရင်လမ်းကြောင်းနံပါတ်73မပါတာကြောင့်အမှန်ကရင်လိုင်း58လိုင်းကိုပဲတွေ့ရပါတယ်။ဒီရင်လမ်းကြောင်းတွေကိုရွေးချယ်ပြေးဆွဲမဲ့ရင်လိုင်းတွေကိုတော့ရန်ကုန်တိုင်းအစိုးရက151ရာခိုင်နှုန်းပါဝင်မဲ့အများပိုင်ကုမ္ပဏီ၈ခုထဲမှစုစည်းမှဖြစ်ပါတယ်။ရန်ကုန်တိုင်းရဲ့အများပြည်သူသေယူပို့ဆောင်ရေးကိုစဲစူးနှစ်နဲ့ချီတာဝန်ယူခဲ့တဲ့မော်တော်ယာဉ်လိုင်းပေါင်းစုံစီမံခန့်ခွဲမှုအဖွဲ့မာထတာကိုလည်းဒီလ15ရက်နေ့ညမှာလုံးဝဖျက်သိမ်းမှာဖြစ်ပါတယ်။မာထတာအဖွဲ့ကြီးရဲ့အတွင်ရမှုဥပမြင့်ကတော့ရန်ကုန်တိုင်းအစိုးရရဲ့စီမံခန့်ခွဲမှုအောက်မှာအများပြည်သူတည်ယူပို့ဆောင်ရေးပိုင်းပိုပြီးစီကန်းရှိလာမယ်လို့ပြောပါတယ်
။ကောင်းတာတော့ဗျာပူကောင်းတာပေါ့။ဘာကြောင့်လဲဆိုတော့လက်ရှိစနစ်ကပုဂ္ဂလိကတဦးချင်းပိုင်တဲ့ရင်တွေကိုစုစည်းပြီးတော့မှရင်လိုင်းအဖြစ်ပြေးဆွဲတဲ့စနစ်ဖြစ်ပါတယ်။အဲ့တော့အုတ်ချုပ်ကုတ်ကဲရတာလည်းခက်ခဲပါတယ်။လဲနာမှုလဲအားနေပါတယ်အခုလို့ကုမ္ပဏီတွေစုဖွဲ့ပြီးပြေးမယ်ဆိုတော့ကျွန်တော်ပြောစရာရှိရင်ကုမ္ပဏီပြောလိုက်ရုံပါပဲသူ့ရဲ့စီကံဖောက်ပြက်မှုတွေသူလိုက်နာမဲ့ကိစ္စတွေအစိုးရဖြစ်ချင်တာတွေအလုံးကဒါအုတ်ချုပ်မှုလဲလွယ်ကူပါတယ်စီကံစနစ်လဲပို့ပြီးတော့ကောင်းလာမယ်လို့ယူဆပါတယ
်ခီးသည်တင်ကားတွေပြေးဆွဲမဲ့လမ်းကြောင်းတွေနဲ့ပတ်သက်ပြီးလဲမော်တော်ယာဉ်လိုင်းပေါင်းစုံစီကံထိန်းသိမ်းရေးအဖွဲ့မထတာဘဟုရဲ့အတွင်ရေးမှုဥပမြင့်ကအခုလိုပြောပါတယ
်လမ်းကြောင်းတွေဆွဲထားတာကတော့အတက်နိုင်ဆုံးပြည့်စုံအောင်သူတို့ဆွဲကြပါတယ်ဗျဒါကျွန်တော်တို့ရှိရမထတာဘဟုနဲ့လဲပေါင်းစပ်ပြီးတော့ဒါကျွန်တော်တို့ကလမ်းကြောင်းတွေကိုသူတို့ရှင်းပြပါတယ်အဲ့တော့ဒီထဲကနေပြီးတော့သူတို့ကအင်မတန်လိုအပ်တဲ့နေရာတွေအရေးကြီးတဲ့နေရာတွေလို့ယူဆတဲ့လမ်းကြောင်းတွေကိုသူတို့ကလမ်းကြောင်း58ကြောင်းရွေးချယ်ပြီးတော့ဆောင်ရွက်တာပါပြည်စုံမှုရှိမရှိဆိုတာတော့ဒါမပြောနိုင်ပါဘူးခင်ဗျပြည်စုံမှုကတော့ဘယ်လိုမှမရှိနိုင်ပါဘူးသူတို့လည်းဝန်ခံထားတာ80ရာခိုင်နှုန်းမဲ့ကာဘာဖြစ်မယ်လို့ပြောထားပါတယ
်ရန်ကုန်တိုင်းအတွင်ပြေးဆွဲနေတဲ့ပုဂ္ဂလိကရင်လိုင်းတွေခရီးသည်လူရင်းကားအပြန်ဆိုင်မောင်းတာရင်စည်းကပို့ပြီးတော့ကောက်ခံတာနောက်ရင်ကြောရှုပ်ထွေးလာတဲ့ရန်ကုန်မြို့တော်တွင်မှကားငယ်တွေကိုအနိုင်ကျင့်ရိုက်နှက်တာတွေရန်ဖြစ်တာတွေခက်ဆိတ်ဆိတ်ဖြစ်လာချိန်မှာရန်ကုန်တိုင်းအစိုးရအဖွဲ့ကအများပြည်သူတည်ယူပို့ဆောင်ရေးကိုဓာတ်ရိုက်ကင်တွယ်မဲ့အစီအစဉ်ထွက်ပေါ်လာတာဖြစ်ပါတယ်ရန်ကုန်တိုင်းအစိုးရကကင်တွယ်ရောမဲ့ရင်လိုင်းတွေမှာတော့ခီးစဉ်အစာအဆုံ300ချက်ထက်မပိုစီပဲည10နာရီအထိပြေးဆွဲသွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်ရှင်
မတင်ကြီးထိုက်ပြောပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အင်ကာနေမနစ်ခင်စီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်ဗီအိုအမေရိကန်တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်ကာနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49လိုင်းလမီတာ190တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုမနက်9နာရီခန့်နိုင်နိုင်တဲ့အစီအစဉ်တွေထဲမှာတော့အမေရိကန်အီရန်အသုံးအင်္ဂလိပ်သင်ခန်းစာစီးပွားရေးသင်ကဏ္ဍမှာတော့
ဒါတစ်ဆက်မှာကျွန်တော်အမြင်ကတော့ကျွန်တော်တို့လူစီးပွားရေးအသေးစားတွေအတွက်တော်တော်လေးကောင်းမယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့သူ့ရဲ့ policy ကစီးပွားရေးကိုသူကအဓိကဦးစားပေးတဲ့အခြေအနေဖြစ်ပါတယ်။
American သမ္မတအစ်အစိုးရတဲ့တာဝန်ကုံဆုံးတော့မဲ့သမ္မတ Obama အစိုးရဖွဲ့တို့ကြားလက်ပြောင်းလက်လွှဲကြမဲ့အခက်အခဲတွေအကြောင်းနှာစင်ကြရမှာဖြစ်တယ်လို့တုဒ္ဒဆောင်လေး American တခွင်ကိုလည်းအစီအစဉ်နောက်ပိုင်းမှာနှာစင်ရဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အားပေါ်မပြည့်ဥဆောင်မူဝေနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုလည်းနှာစင်ကြရအောင်ပါရှင်။
မြန်မာနိုင်ငံအနေနဲ့ IS Islamic စစ်သွေးကြွတွေရဲ့အန္တရာယ်ရင်ဆိုင်ရနိုင်တဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကိုကူကပ်ပြီးတော့ရူဇန်နာလာတစ်ရေးသားထားတဲ့ဆောင်းပါးကို Japan Times သတင်းမှာဖော်ပြထားပါတယ်။မြန်မာနှိမ့်ဆက်မှုခံရတဲ့ရိုဟင်ဂျာမွတ်စလင်တွေကိုထောက်ခံတဲ့အနေနဲ့ IS Islamic စစ်သွေးကြွအုပ်စုရဲ့အရှိတောင်အာရှကွန်ရက်ကနေစီယုံတင်းတွင်းထားတဲ့သူတို့ဘော်ထောက်ခံသူတွေရဲ့တိုက်ခိုက်မှုကိုခံရနိုင်တဲ့အန္တရာယ်ဟာမြန်မာနိုင်ငံအတွက်တစားတဲ့တစားကြီးထွားလာနေတယ်လို့အစချီရေးသားထားပါတယ်။မြန်မာနိုင်ငံကိုတွားရောက်ပြီးတက်ခတ်ဖို့ကြံစီနေတဲ့ IS Islamic စစ်သွေးကြွတွေရဲ့နောက်လိုက်တဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးရမိထားတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတံပြန်ချေမှုန်းရေးအဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူအာယုတ်ခန်မိုင်ဒင်ပီချေကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောကြားခဲ့ပါတယ်။တန်တရားနဲ့မလေးရှားနိုင်ငံအတွင်းမှာပြီးခဲ့တဲ့လကဖမ်းဆီးရမိထားသူရဲ့အမိကိုမဖော်ထုတ်ပေမဲ့ဒီလူဟာအင်ဒိုနီးရှားနိုင်ငံသားဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတန်တရားရှိသူကိုအကြမ်းဖက်ဖွဲ့နဲ့ဆက်နွယ်နေတဲ့ပစ္စည်းတွေလက်ဝယ်ထားရှိမှုနဲ့ဗိုလ်ရုံးနေမှာဆွဲရက်တင်မှာဖြစ်ပြီးပြည်မှုထင်ရှားရင်ထောင်နှံ9နှစ်ကြက်ခံအဖွဲရှိတယ်ဆိုပြီးတော့အယုတ်ခန်းကပြောတဲ့အကြောင်းရေးသားထားပါတယ်။ဒီဖမ်းမိထားတဲ့သူကမြန်မာအစိုးရဖိနှိပ်မှုကိုခံနေရတဲ့ရိုဟင်ဂျာတွေအတွက်မြန်မာပြည်ကိုတွားပြီးတော့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့ပြင်ဆင်နေတာဖြစ်တယ်လို့အယုတ်ခန်းကပြောသလိုဒီလူလုတ်တလူမျိုးလိုက်လုတဲ့စစ်သွေးကြွတွေရှိလာနိုင်ဖို့ရှိတယ်လို့လည်းသူကပြောတဲ့အကြောင်းထောက်ပြထားပါတယ်။အော်တိုဘာလာတို့ကရခိုင်ပြည်နယ်အတွင်းမှာနေကြဆောင်ရဲတပ်ဖွဲ့ကိုတက်ခတ်ခံရပြီးတော့မြန်မာရဲအရာရှိ6ယောက်တီဆုံးခဲ့မှုဖြစ်ပွားခဲ့ပြီးရခိုင်ပြည်နယ်အတွင်းနေကြဆောင်ရဲတပ်စခန်းကိုတက်ခတ်တဲ့နေရာမှာ IS အဖွဲ့ရဲ့ဆက်ဆက်နေတဲ့အထောက်ထားမတွေ့ရသလိုဒီအရက်ဒေသမှာ IS Islamic စစ်သွေးကြွတွေရှိတယ်ဆိုတဲ့လက္ခဏာလည်းမတွေ့ရဘူးလို့မြန်မာအစိုးရရဲ့ပြောခွင့်ရသူဦးစောထီကပြောတယ်လို့လည်းရေးသားထားပါတယ်။ရခိုင်ဒေသအတွင်းကပြည်ပခါဟာအရှိအလေပိုင်းက IS အဖွဲ့နဲ့ဆက်ဆက်နေတဲ့ဖိလစ်ပိုင်အင်ဒိုနီးရှားမလေးရှားစတဲ့နိုင်ငံတွေကဘာသာရေးအစွန်းရောက်တွေပအဝင်ပတ်သက်လာနေတဲ့အန္တရာယ်များတစ်ထည့်များလာနေတဲ့အကြောင်းလုံခြုံရေးကိစ္စတွေကိုလေ့လာစောင့်ကြည့်နေသူတွေကပြောပါတယ်။မလေးဖိလစ်ပိုင်အင်ဒိုနီးရှားစတဲ့နိုင်ငံတွေကနေအရှိအလေပိုင်းကိုတွားပြီးတော့ IS နဲ့ဆက်သွယ်နေတဲ့လူတွေအရေးအတွက်ကလည်းတိုးများလာနေတဲ့အကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်ညီကိုတော်တွေအတွက်ဆိုပြီးတော့ကူညီဖို့မြန်မာနိုင်ငံအတွင်းကိုဝင်ကျင်နေကြတဲ့ IS ဒါမှမဟုတ်တခြားအဖွဲ့အစည်းတွေကသူတွေရှိနိုင်တယ်ဆိုပြီးတော့ရေးသားထားပါလေခင်ဗျာ
January 8ရက်နေ့ထုတ်ဒီဂါဒီယန် online စာဆောင်မှာဒေါအောင်ဆန်းစုကြည်ရဲ့လက်ထက်မှာတရားစွဲဆိုမှုတွေမြင့်တက်လာပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ညော့ကြားဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာကိုပြောပြချင်ပါတယ်မြန်မာနိုင်ငံအတွင်းဆယ်စုနှစ်များစွာမှာအုပ်ချုပ်သူအစိုးရကိုဆန့်ကျင်စကားပြောရင်အပြစ်ပေးခံရမယ်ဆိုတာရှင်းပါတယ်ထောင်ထဲမှာနှစ်ပေါင်းများစွာနေရမယ်ဆိုတာကလည်းသိကြပါတယ်ပြီးခဲ့တဲ့ AB လာကစပြီးအာနာလွှဲပြောင်းယူခဲ့တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာတော့အဲ့ဒီလိုခင်မျိုးကုန်ပြီလို့အခိုင်အမာပြောခဲ့ကြတာပါနိုင်ငံရေးအကျဉ်းသားဟောင်းတွေအများအပြားပါဝင်တဲ့အာနာယ NLD ပါတီဟာအခုလိုဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေနဲ့တရားစွဲဆိုမှုကိုစုံကန်တိုင်စီတော့မယ်လို့လူအတော်များများကမျှော်လင့်ထားကြပါတယ်ဒါပေမဲ့တရားစွဲဆိုမှုတွေကပိုးပြီးတော့တောင်မြင့်တက်လာခဲ့ပါတယ်ပြီးခဲ့တဲ့ AB လာNLD ပါတီအာဏာလွှဲပြောင်းခြင်းကစလို့အွန်လိုင်းမှာရေးသားတဲ့စာတွေကြောင့်အသက်ရေးဖြတ်မှုနဲ့တရားစွဲဆိုခံရသူအနည်းဆုံး38ယောက်ရှိတယ်လို့ပြည်မြန်မာအဖွဲ့ကပြောပါတယ်။အများစုကတော့နာမည်ဆိုးနဲ့ကြော်ကြားလာတဲ့ဆက်သွယ်ရေးဥပဒေပုံမှာ66ဂါကြီးနဲ့အစွဲခံခဲ့ကြရတာပါ။ဒီဥပဒေကို2013ခုနဲ့2015ခုနှစ်အတွင်းစစ်တပ်ကြောထောက်နောက်ခံပြုထားတဲ့အရင်အစိုးရကရေးဆွဲခဲ့တာဖြစ်ပေမဲ့ဒီဥပဒေနဲ့တရားစွဲခဲ့တာကတော့အရင်အစိုးရလက်ထက်မှာ9ချိန်ပဲရှိခဲ့ပါတယ်။ အမှုတွေဟာလည်းဘာမှထူးခြားလာတာမဟုတ်တာကြောင့်ဒီဥပဒေဟာ Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာရည်စရာဖြစ်လာနေပါတယ်။တရားရောက်ကတခြားတရားရောက်ကိုနောက်ပြောင်ကြည့်စေလိုက်တဲ့ဆိုရင်အနောက်ခံရတဲ့သူကငါနဲ့ကို66ဂါကြီးနဲ့တရားဆွဲလိုက်မယ်နော်လို့နောက်ပြောင်ကြတဲ့အကြောင်းဒီဥပဒေကိုပြုပြင်ဖို့စီရင်နေတဲ့လူခွင့်ရေးလှုပ်ရှားသူကဗျာဆရာမောင်ဆောင်ခါကပြောပါတယ်။ဒီဥပဒေကိုပြင်ဆင်ရေးစည်းရုံးလှုံ့ဆော်ပြီးလွှတ်တော်ကိုတင်ပြနိုင်လိမ့်မယ်လို့ထင်ပေမဲ့ဘာမှဖြစ်မလာဘူးလို့သူကပြောပါတယ်။အပြည့်စုံကို January 8ရက်နေ့ထုတ်ဒီကာရီယန်အွန်လိုင်းစာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင
်။မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲ။အနေဆုံးအဆင့်အင်းနီးချင်းနိုင်ငံအနေနဲ့ရင်ပောင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထျောက်တဲ့မူဝါဒနဲ့အကောင့်ထဲဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
ဒီနေ့အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေဆက်သွယ်ဖို့အချိန်မီသေးတဲ့အကြောင်းထပ်မံနှိုးဆော်ပြရစီရှင်အခုဆက်ပြီးနားဆင်ကြရမယ့် American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားတာဖြစ်ပါတယ်ရှင်
ဒီကိတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက s h o w show ကပြပါ y o u r your ကသင်ဤ t r u e true ကအစ်စ်မှန် c l o u r s colors ကအယောင်းလို့လုံးကောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် COLORS ဆိုပြီးတော့ U ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါလေစကပိုက်ထုံရဲ့တိုက်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီတော့စစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ထူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသက်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပင်လယ်ပြင်မှာစစ်တပ်ရမှာပြည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနည်းပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေအကျင့်ကနေဒီ idiom အသုံးဆင်းသက်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်းလို့ဒီပေးရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရည်စားဘဝတွဲနေတုန်းဆိုအကောင်ဆုံးပြုမှုဆက်ဆံနေထိုင်တတ်ကြတယ်။ဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
show your true colors
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်
လလတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်လေ့လာနိုင်ပါတယ်ရှင်။အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။သမ္မတဘရက်ကိုဘာမဟာမကြခင်ယာရုကအနားယူတော့မှာဖြစ်ပြီးရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းအစာထိုးတာဝန်ထမ်းဆောင်ဖို့အစဉ်အသင်းဖြစ်နေပါပြီ။ဒါပေမဲ့ဒီသမ္မတနှစ်ဦးအမွေဆက်ခံလိုက်ရတဲ့စီးပွားရေးနောက်ခံအကြောင်းချက်တွေကတော့မတူကြပါဘူး။သမ္မတအိုဘားမားကအမေရိကန်သမိုင်းမှာအဆိုးရွားဆုံးစီးပွားကြကတ်ဆိုင်နေတဲ့အခြေအနေကိုအမွေဆက်ခံလိုက်ရပြီးထရမ့်ကတော့အလုပ်လက်မဲ့အခြေအနေပါအဝင်စီးပွားရေးနဲ့ပတ်သက်လို့အခက်အခဲမရှိနိုင်တဲ့အမွေကိုဆက်ခံရမှာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် Mail Asiga ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးကိုစော်ဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။
သမရဖြစ်ရွေးကောက်တင်မြောက်ခံထားရတဲ့ဒေါ်နယ်ထရမ့်ဟာမက်ဆွေစီယုံတဲ့ကာလတွေအတွင်းအလုပ်ကိုင်နေအမေရိကန်နိုင်ငံနဲ့ပြန်ရောက်လာအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေပေးခဲ့တာပါ။ဒီနေရာမှာသူ့အတွက်တပန်းတာစီတဲ့အချက်ကတော့သမရဥပမာ2008ခုနှစ်မှာစတင်တာဝန်ယူမဲ့အခြေအနေနဲ့တိုင်းပြည်စီးပွားရေးဟာတိတိတသာအဆင်ပြေကောင်းမွန်နေတာပဲဖြစ်ပါတယ်။မတ်ဟမ်ရစ်ဟာဗန်ဒန်ငွေကြေးဆိုင်ရာသုတေသနအဖွဲ့ဖြစ်တဲ့ Bankrate.com ကတာဝန်ရှိသူတူဖြစ်ပါတယ်
။ Donald Trump can be let's say confident that he is being given an opportunity to do relatively well here.
ဒီဝါရီချီတီတိုးတက်ကောင်းမွန်လာအောင်လုပ်ပေးနိုင်တဲ့အခြေခံအကြောင်းချက်တွေရှိနေတယ်ဆိုတော့ Donald Trump အနေနဲ့ယုံကြည်မှုအပြည့်နဲ့အလုပ်လုပ်နိုင်မှာပါ။ပြီးတော့သမ္မတ Obama နဲ့သူ့အဆိုးရအဖွဲ့အနေနဲ့တိုင်းပြည်ရဲ့အလုပ်ကိုင်အခြေအနေတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်ခဲ့တဲ့အတွက်ဒီပုံမှာလည်းအားရကျေနပ်မိမှာအမှန်ပါပဲ
2009ခုနှစ်မှာကုမ္ပဏီတွေကအလုပ်သမားထောင်တောင်းချီပြီးလှစဉ်အလုပ်တွေဖြုတ်ပစ်နေကြတာကြောင့်တိုင်းပြည်ရဲ့အလုပ်လက်မဲ့အရေးအတွက်ဟာဆရာခိုင်နှုန်းအထိရှိနေကြရကနေသမ္မတဥပမာတက်လာပြီးတဲ့နောက်ပိုင်း85လဆက်တိုက်အခုအချိန်အထိအလုပ်ကင်ပေါင်း17တန်းကိုဖန်တီးပေးနိုင်ခဲ့ပါတယ်ဒီထက်မှာဆောက်လုပ်ရေးလုပ်ငန်းတွေဟာကြံစည်ပွားရေးလုပ်ငန်းတွေထဲစာရင်အချို့အမြအရှိဆုံးဖြစ်ခဲ့ပါတယ်ကန်ထရိုက်လုပ်ငန်းရှင်များအသင်းကစီးပွားရေးလုပ်ငန်းဆိုင်ရာအကြီးအကဲကန်ဆမ်မင်စင်ကတော့
We're hopeful that the new administration, the new Congress will decide to really put significant more money into
ဆောက်လုပ်ရေးလုပ်ငန်းတွေအနေနဲ့အလားတူစီးပွားရေးကောင်းတဲ့အခြေအနေမျိုးထပ်ကြုံကြရလေဦးမယ်လို့မျှော်လင့်ထားကြကြောင်းအစိုးရအသစ်နဲ့လွတ်တော်အသစ်တို့အနေနဲ့အခြေခံအဆောက်အအုံလုပ်ငန်းတွေအတွက်ငွေကြေးရင်းနှီးမြှုပ်နှံမှုအများအပြားထည့်သွင်းလှုပ်ဆောင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။တခြားအလားအလာကောင်းတဲ့စီးပွားရေးလုပ်ငန်းတစ်ခုကတော့လောင်စာဆွမ်းအင်ကဏ္ဍဖြစ်ပါတယ်။ရန်ံစည်းတွေအကြီးအကျယ်ထိုးချသွားခဲ့ပြီးတဲ့နောက်အခုတဖြည်းဖြည်းပြန်တက်လာနေပါပြီ။အမေရိကန်ပြည်ထောင်စုကရန်ံစည်းထုတ်လုပ်တဲ့အနေအထားအားကောင်းနေစေကာလမှာပြည်ပကိုတင်ပို့ခွင့်ပိတ်ပင်ထားတာကိုပြန်ဖွင့်ပေးလိုက်တဲ့အတွက်သူတို့အနေနဲ့အလားအလာကောင်းတယ်ဆိုပြီးစွန့်အင်ဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အလုပ်သမားတွေအတွက်အကောင်းဆုံးသတင်းကတော့လောကလစာတွေတိုးလာနိုင်ခြေရှိနေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။2009ခုနှစ်နောက်ပိုင်းလောကလစာတွေဟာအချိန်နဲ့တိုးလာနေတာဖြစ်ပါတယ်။အနာဂတ်မှာလစာတွေတိုးလာဖို့ရှိတယ်လို့ Bankrate.com ကမတ်ဟမ်ရစ်ကလည်းမျှော်လင့်ထားပါတယ်
It is particularly heartening to see improvement in wages and that leads to the hope that we'll see more
လစာတွေပြတာကိုမြင်ရတာအင်မတန်အားရစရာကောင်းပါတယ်။ဒါကဘာလို့ပြနေသလဲဆိုတော့အနာဂတ်မှာဒီလိုလစာတိုးတဲ့အချိန်နေထပ်ပြီးတော့တွေးရအောင်မယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်။
ရွေးကောက်ပွဲကာလတွေအတွင်း Republican သမ္မတလောင်းဒေါ်နယ်ထရမ့်ကိုမဲပေးခဲ့တဲ့ Nevada ပြည်နယ် Las Vegas မြို့ကမြန်မာမိသားစုစီးပွားရေးလုပ်ငန်းရှင်ဦးစန်းထွန်းနီကတော့အသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်အလားအလာကောင်းမယ်လို့မျှော်လင့်တဲ့အတွက်သူ့အနေနဲ့မဲပေးခဲ့တာလို့အခုလိုရှင်းပြပါတယ်
ဒေါ်နယ်ထရမ့်ကိုကျွန်တော်တို့မဲပေးခဲ့ကြပါတယ်ဒေါ်နယ်ထရမ့်မှာကျွန်တော်အမြင်ကတော့ကျွန်တော်တို့လူစီးပွားရေးအသေးစားတွေပေါ့လေအဲ့ Small Business တွေအတွက်တော်တော်လေးကောင်းမယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ policy ကသူကအဲ့လိုစီးပွားရေးကိုသူကအဓိကဥစားပေးတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မို့လို့ပါ။နောက်ပြီးတော့ဟိုသူ့ရဲ့ခြေအလားအလာအနေနဲ့ကလည်းဘာလို့ပြောပြောသူကကျွန်တော်တို့ဟိုပါတီကြီးတစ်ခုလုံးအပြောင်းလဲဖြစ်တာတစ်ချက်နောက်တစ်ခုကသူ့ရဲ့ policy တွေဘာတွေကသူကဟိုနည်းနည်းတော့အမေရိကန်တစ်ခုလည်းအနေနဲ့တော့ selfish တော့နည်းနည်းဖြစ်တာပေါ့လေ။ဒါပေမဲ့အဲ့လို selfish ဖြစ်တဲ့ဟာလည်းဟိုအမေရိကန်အနေနဲ့ကတော့တအားကောင်းမယ်လို့ယူဆပါတယ်။အဲ့ဒါကြောင့်မို့လို့ဟိုထွက်လာမဲ့ရလကအမေရိကန်အနေနဲ့တော်တော်လေးကောင်းမယ်နောက်တစ်ခုကကျွန်တော်တို့လို small business အနေနဲ့နည်းနည်းတော်တော်လေးကောင်းမယ်လို့ကျွန်တော်ယုံပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟို business အကြီးကြီးတွေရော business အသေးလေးတွေရောအတွက်ကိုသူကတော်တော်လေးအားလုံးခွန်ဆိုင်လုပ်မယ်လို့မြင်ပါတယ်။နောက် social security ဟိုစားနေရတဲ့တကယ်လူတွေအနေနဲ့တော့အတင်းတင်းကောင်းပါတယ်။ဒါပေမဲ့ဟိုတခြားဟိုပြင်းတဲ့လူတွေဘာတွေတော့နည်းနည်းယော့သွားမယ်လို့ယူဆတဲ့အတွက်ကျွန်တော်တို့တိုင်းပြည်အနေနဲ့အလားအလာ ကောင်းမယ်လို့ထားပါတယ
်ဒီမိုကရက်ပါတီသမ္မတလောင်းဟလာရီကလင်တန်နဲ့ဆိုင်ရင်ဒေါ်နယ်ထရန့်ဟာမြန်မာပြည်အတွက်အလားအလာမကောင်းဘူးဆိုတဲ့အယူအဆအမြင်တွေမြန်မာတွေအကြမ်းမှရှိနေကြပေမဲ့လည်းအခြေအနေတွေဟာထင်ထားသလောက်မစိုးနိုင်ပါဘူးလို့ဦးစန်းထွန်းနေကသုံးသပ်ပါတယ
်ဗမာပြည်အနေနဲ့တိုင်းတာကြည့်ရင်တော့ဗမာပြည်ကတော့သူတော်တော်ဆက်သိပြီးတော့စိတ်ဝင်စားတဲ့ပုံစံပေါ့လေထိရောက်ကြည့်တော့မရှိသေးဘူးပေါ့ကျွန်တော်မြင်ရတာဒါပေမဲ့သူ့ရဲ့ policy ရပါညာတော့ဒါတွေကတော့သူကဒီလိုပဲဒါပေမဲ့သူတို့နိုင်ငံရေးပြည်ရဲ့ကျော်ရတဲ့လူတွေအနေနဲ့ဒါဗမာပြည်ကတော့အချက်ချာကြတဲ့နိုင်ငံတစ်ခုအနေနဲ့သူတို့ကစဉ်းစားထားပြီးဖြစ်တဲ့အတွက်သူအင်မတန်စိတ်ဝင်စားလာမှာပါစိတ်ဝင်စားပြီးတော့သူတို့အပေးယူတွေဘာတွေညာတွေနောက်ပြီးတော့ခွင့်ပေးတာတွေဘာတွေပိုပြီးလှုပ်လာပါပါဒါကျွန်တော်မြင်တာတော့ဗမာပြည်အတွက်အလားအလာတော်တော်လေးပိုကောင်းလာလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
သမ္မတဒေါ်နယ်ထရန့်အနေနဲ့တိုင်းပြည်စီဝါရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးမယ်အစီအစဉ်တွေဘယ်လိုပဲရှိနေစေဦးတော့သူ့အနေနဲ့အောက်ချုပ်ရေးအတွေ့အကြုံရှိတာမက်ဆွေစီယုံရေးကာလတွေအတွင်းသူလှုပ်ဆောင်မှုအတွက်အဆိုပြုထားတဲ့အစီအစဉ်တွေကအကုန်ကြများလွန်းပါတယ်ကြောင့်လက်တွေ့မှာထင်သလောက်အောင်မြင်မှုရနိုင်မှာမဟုတ်ဘူးဆိုတဲ့အမြင်တွေလည်းစီဝါရေးပညာရှင်တွေအကြရှိနေတာပါဘယ်လိုပဲဖြစ်ဖြစ်အမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့အခြေအနေဟာသမ္မတဥပမာအဆိုရလက်ထက်လောက်အခြေအနေမကောင်းနိုင်ဘူးလို့စီဝါရေးပညာရှင်တွေကသုံးသပ်ကြပါတယ်သမ္မတဥပမာလက်ထက်မှာအလုတ်ကိုင်းဒီအများကြီးဖန်တီးပေးနိုင်ခဲ့တဲ့ဆိုပေမဲ့အမေရိကန်နိုင်ငံသား9တန်းခွဲလောက်ဟာအလုတ်လက်မဲ့အဖြစ်ရှိနေကြသေးတယ်လို့အလုတ်ပြုတ်သွားကြတဲ့သူတွေကအလုတ်ပြန်မရှာသူအရေအတွက်ဟာလည်းအများဆုံးအခြေအနေမှာရှိနေတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပြောဆိုကြပါတယ်ခင
်ဗျ။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတင်းလာနေညပိုင်းမှာအသစ်နားစင်နိုင်ပြီးအခုလိုအင်္ဂါမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်တာဖြစ်ပါတယ်ရှင်အခုသုဒ္ဓဆောင်လင်အမေရိကန်တခွင်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုတဝန်နှစ်တစ်ကိုဘယ်လိုကြိုဆိုခဲ့ကြသလဲဆိုတာကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
ကြားခဲ့ရတာကတော့အမေရိကန်ပြည်အောင်စုနယူးယောက်မြို့က Times Square ရင်းမြစ်မှာနှစ်သစ်ကိုကျူးစွန်နေကြတာပါဒီနေ့နှစ်သစ်ကူးပွဲကိုတော့လူသတန်းလောက်တက်ရောက်ခဲ့တယ်လို့ comment ထားပါတယ်နှစ်သစ်ကူးမတိုင်ခင်နောက်ဆုံးစက္ကန့်ပိုင်းအတွင်းမီးအောင်လုံဘောလုံးကြီးကိုတိုင်ထိတ်က short ချပြီးမှာတော့နှစ်သစ်ကိုရောက်ခဲ့တာပါ Well Happy New Year We can't hear but I'll just get you the moment လွန်ခဲ့တဲ့2016ခုနှစ်အတွင်းကမ္ဘာတစ်ရောမှာ EU ကနေ Britain နိုင်ငံခွဲထွက်ဖို့အဆုံးပြလိုက်တာတခါဒီ American ပြည်အောင်စုမှာလည်းအကျိတ်နယ်ရှင်ပြိုင်ခဲ့တဲ့သမ္မတရွေးကောက်ပွဲနဲ့အရှေ့အလယ်ပိုင်းကဒုက္ခသည်တွေအရေးစတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရတာပါဒါကြောင့်2019ခုနှစ်အတွက် Crystal Bologna ရဲ့အပြင်ဆင်ကိုအကျဉ်းသားလက်ဆောင်လို့အမည်ပေးထားပါတယ်ဒီမီးအောင်ဆုံး Bologna ဟာပေါင်11,000လောက်လေးပြီးCrystal Bond 2688ခုနဲ့ဖန်တီးပြုလုပ်ထားတာပါ
You got to prepare yourself not drinking wise and not to use the restroom and for the cold it's cold but besides that it's the best feeling in the world
နှစ်သစ်ကူးပွဲလာဆင်နေသူတူကပြောထားတာပါရာသီဥတုအေးကြမှာအိမ်သာမသွားဘဲနေနိုင်အောင်နောက်ဒီအများကြီးမတော့မိအောင်လဲပြင်ဆင်ဖို့လိုပါတယ်အဲ့ဒါတွေကလွဲရင်တော့အခုဒီမှာရှိနေရတဲ့အရသာဟာဘာနဲ့မှမလဲနိုင်ပါဘူးနှစ်သစ်ကူးကိုမျောလင့်ချက်အပြည့်နဲ့ဆင်နွှဲနေကြတာပြောစရာအကောင်းဆုံးပါဒီမှာအလုံးကပျော်ရွှင်နေပြီးရန်ဖြစ်တာတွေလည်းမရှိပါဘူးလို့ဒီနှစ်သစ်ကူးပွဲလာရောက်ဆင်နွှဲတဲ့ Raw Revello ကပြောထားတာပ
ါ Times Square Let's hear it right now for Mariah Carey MC
We'll take a cup of kindness yes for old Lang Syne for old Lang Syne
လူတန်းကြီးတက်ရောက်တဲ့နှစ်သစ်ကြိုဆိုပွဲမှုနယူးယောက်မြို့လယ်မှာလူပင်လေကြီးအဖြစ်တွေ့မြင်ရပါတယ်အကြံပေးသမားတွေဟာအမေရိကန်ပြည်အောင်စုကိုပြစ်မှတ်ထားတိုက်ခိုက်ဖို့ကြိုးစားလေရှိတာကြောင့်လဲလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်ကစလို့အခုလိုနှစ်သစ်ကြိုဆိုပွဲကိုလုံခြုံရေးအပြည့်နဲ့စောင့်ကြက်လေရှိပါတယ်။မကြသေးခင်ကပဲပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာအကြံပေးသမားတွေဟာလူအုပ်ထဲထရက်ကားနဲ့ဝင်တိုက်ခဲ့တဲ့ဖြစ်ရပ်တွေကြောင့်အခုနှစ်နယူးယောက်ကနှစ်သစ်ကူးပွဲကျင်းပရာနေရာစီကိုတွားတဲ့လမ်းတိုင်းကိုတန်20ထရက်ကားတွေအပြင်15တန်ရှိတဲ့သဲအိတ်တွေနဲ့လည်းပိတ်ဆို့ထားပါတယ်။ဒါပြန်အထူးလူညိုရေးတပ်ဖွဲ့နဲ့အတူရဲအင်အား9000အပြင်ဘုံအနှံ့ခံခွေးတွေနဲ့လဲစောင့်ချက်ထားတယ်လို့အာဏာပိုင်တွေကပြောထားပါဗျ 2019ဇန်နဝါရီ1ရက်နေ့မှာနယူးယောက်မြို့ကနှစ်သစ်ကူဆူတောင်းစကားပြောကြားသူကတော့ကုလသမဂ္ဂအတွင်းမှူးချုပ်သစ်ဖြစ်လာတဲ့အန်တိုနီယိုဂူတာရက်စ်ပ
ါ On my first day as Secretary General of the United Nations, one question weighs heavily on my heart. How can we help the millions of people caught up in conflict?suffering massively in wars with no end in sight
ကုလသမဂ္ဂအတွင်းမှူးချုပ်သစ်ဖြစ်စတင်တာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့မှာပဲကျွန်တော်နှလုံးသားထဲနည်းနည်းဆက်ဆက်အမြင့်တွင်နေတဲ့အကြောင်းအရာကတော့ပြိပခရေအတွင်းမြေစာပင်ဖြစ်နေရရှာသူတွေမဆုံးနိုင်တဲ့စစ်ပွဲတွေအတွင်းအတိဒုက္ခရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့လူတွေကိုဘယ်လိုကူညီနိုင်မလဲဆိုတာပါပဲဖြစ်ပါတယ်လို့အတွင်းမှူးချုပ် Mr. Guterres ကပြောသွားတာပါမျိုးသမီးတွေ၊ကလေးငယ်တွေအပါအဝင်အမျိုးသားတွေလည်းစစ်ပွဲတွေအတွင်းမှာအသက်ခံရပြီးအခုအခါမှာဆေးရုံတွေအကူအညီပေးရင်းနှီးတွေကိုတော့မှတိုက်ခိုက်နေကြတယ်လို့အတွင်းမှူးချုပ်ကထောက်ပြပြောဆိုသွားပါတယ်။ပေါ်တူဂီဝန်ကြီးချုပ်ဟောင်းဖြစ်သူ Mr. Antonio Guterres ဟာ Mr. Ban Ki-moon ပြီးနောက်၉ရောက်မြောက်ကုလအတွင်းမှူးချုပ်ဖြစ်လာတာပါ။နယူးယောက်မြို့ရဲ့အနောက်တောင်ဘက်မိုင်တရာအခွာမှာရှိတဲ့ပန်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာတော့ဇန်နဝါရီ1ရက်နေ့ရောက်တိုင်းတက်တန်းအရှိကြဆုံးလူလူချီတပွဲကျင်းပလေရှိပါတယ်။တောက်ပတဲ့အသွေးရောင်ရှိတဲ့ကာတွန်းရုပ်ပြပုံတွေသဘောကျနှစ်ချိုက်စရာကောင်းတဲ့ဝတ်ရုံတွေဆင်မြန်းပြီးလှည့်လည်ကြတာကြောင့်လဲလူကြိုက်များပါတယ်။နှစ်သက်ကူကြိုးဆိုတဲ့အဲ့ဒီအလှပြချီတဲ့ပွဲမှာမြို့ကန်တွေအများစုပါဝင်ကြပါတယ်။အဓိကအားဖြင့်တော့ကျေးလက်ဒေသကဝတ်စုံတွေဝတ်ဆင်းပြီးပါဝင်လင့်ရှိပေမဲ့လည်းမျိုးရည်အရာငင်းပွားစရာတွေဖြစ်မဲ့ဝိဆုံမျိုးတွေကိုရှောင်ရှားဖို့သက်ဆိုင်ရာကတိုက်တွန်းထားပါတယ်ဒီနှစ်မှာတော့ lobster ပစုံနဲ့ဒီပင်လယ်သရဝါတွေပုံစံမျိုးဝစ်ဆင်းပြီးအစီတန်းလှည့်လည်ကြပါတယ်ခင်ဗျာ
No more champagne the fireworks are through here we are me and youParty and the morning seems so gray, so unlike yesterday. Now's the time for us to say Happy New Year, Happy New Year.
American ပြည်သူနောက်ဘက်ချက်မှာတော့နာမည်ကျော် Hollywood စလုံးကြီးကိုနှစ်သစ်ခုနှစ်မှာ Hollywood ဆိုပြီးတော့ဖြစ်အောင်နောက်ပြောင်ရေးသားသွားတာပါနာမည်ကျော်ရုပ်ရှင်လေးရိုက်ကူးဖန်တီးရာ Los Angeles မြို့နားကတောင်ကုန်းပေါ်မှာရေးသားထားတာကိုဘသူဘွားဖြစ်တယ်ဆိုတာသိရဖို့ရဲရဲစုံစမ်းစစ်ဆေးနေကြပါတယ်အမဲရောင်ဝတ်စုံဝတ်ထားသူကိုလုံခြုံရေးကင်မရာမှာတွေ့ရပြီးအဲ့ဒီလူကိုတရားမဝင်ကြူးကြော်ဝင်ရောက်မှုနဲ့တရားစွဲနိုင်ပွဲရှိကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါတယ်Griffith ပန်းချံပေါ်မှာခြံစည်းရိုးကာယံထားတဲ့ Hollywood စလုံးတွေကအိုနှလုံးကိုဤနှလုံးဖြစ်အောင်ပြောင်းလဲခဲ့တာပါ2018ခုနှစ်မှာ Week လို့ခေါ်တဲ့ဆေးကြောက်ကို California ပြည်နယ်အတွင်းတရားဝင်ဝယ်ယူသုံးဆွဲရောင်းချနိုင်တဲ့ဥပဒေကို2016ခုနှစ် November လအတွင်းကပြဋ္ဌာန်းခဲ့တာကြောင့်အဲ့ဒီအပေါ်လောင်ပြောင်းပြီးတော့ Hollywood ကနေ Hollywood ဖြစ်အောင်ပြောင်းခဲ့တာဖြစ်နိုင်တယ်လို့ဆိုကြပါတယ်အဲ့လိုပြောင်းခဲ့တာကိုပြန်မဖြတ်ခင်မှာတော်တော်များများဟာ Hollywood ဆိုင်နဲ့လာရောက်ပြီးတော့ဓာတ်ပုံကြီးရိုက်ခဲ့ကြပါသေးတယ်ခင်ဗျာ
ကိုယ်အောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆုံးလေးအမေရိကန်တခွင်ကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုတောက်ကြနေညမှာအတိထုတ်လွှင့်ပေးပြီးအခုလိုအင်္ဂါမနက်မှာပြန်လည်နားဆင်နိုင်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
စီရတ်ယူဒင်းဟက်ကနီဟာ လူ6ဦးသေဆုံးခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကစီရီနာဟိုတယ်ကို2008ခုနှစ်ဇန်နဝါရီလကတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေတဲ့ဝရံပြေတဦးဖြစ်ပါတယ်။အာဖဂန်နိုင်ငံကကိုယ်ပိုင်အုပ်ချုပ်ခွင့်ရလူမျိုးစုဒေသတွေမှာပုံအောင်နေတယ်လို့ယူဆထားကြတဲ့ပက်စတွန်မျိုးနွယ်စုဝင်အာဖဂန်နိုင်ငံသားဟက်ကနီဟာအသက်38နှစ်လောက်ရှိပြီးအရက်က5ဘေ9လက်မှကိုယ်အလေးချိန်ကခန့်မှန်းချိန်ပေါင်150လောက်ရှိနိုင်ပြီးမျက်နှာမှာအရေးအကြောင်းတချို့နဲ့သဘင်ကအနက်ရောင်ဖြစ်ပါတယ်။သူ့ကိုစီရတ်ဟက်ကာနီဒါမှမဟုတ်ခါလီဖာလို့လည်းသိကြပါဗျ။ဟက်ကာနီဟာသူ့ဖခင်ဂျလာလာဒင်ဟက်ကာနီထူထောင်ခဲ့တဲ့အကြမ်းဖက်ကွန်ရက်မှာအဆင့်မြင့်ခေါင်းဆောင်တဦးလည်းဖြစ်တယ်လို့အယ်ကိုင်ဒါအကြမ်းဖက်အဖွဲ့နဲ့ရင်းနှီးတဲ့ဆက်ဆံရေးတွေကိုလည်းဆက်ထိန်းထားသူဖြစ်ပါတယ်။သူဟာအမေရိကန်နိုင်ငံသားသော်ဒေးဗစ်ဟက်စလာအပါအဝင်လူ6ဦးသေဆုံးခဲ့ရတဲ့ခဘူးမြို့ကစရီနာဟိုတယ်ကို2008ခုနှစ်ဇန်နဝါရီလ14ရက်နေ့ကတိုက်ခိုက်ဖို့စီစဉ်ခဲ့ကြောင်းပြောဆိုထားပါတယ်။ဒါ့အပြင်အာဖဂန်သမ္မတဟာမစ်ဂါဇိုင်းကို2008ခုနှစ်ဧပြီလကလှုပ်ကြံမှုကြိုးပမ်းမှုကိုလည်းစီစဉ်ခဲ့ကြောင်းနဲ့အာဖဂန်မှာအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေပေါ်တိုက်ခိုက်မှုတွေမှာလည်းပါဝင်ခဲ့ကြောင်းပြောဆိုထားပါတယ်။ဟက်ကာနီကိုဖမ်းမိဖို့ဒါမှမဟုတ်အရေးယူနိုင်ဖို့အတွက်တည်င်းပေးနိုင်သူကိုစုငွေအမေရိကန်ဒေါ်လာ5သန်းပေးမယ်လို့လည်းအမေရိကန်ပြည်ထောင်စုကကမ်းလှမ်းထားတာပါအမေရိကန်ပြည်ထောင်စုအနေနဲ့တည်င်းတွေအားလုံးကိုစုံစမ်းစစ်ဆေးပြီးတည်င်းပေးသူအားလုံးရဲ့ကိုယ်ရေးအချက်လက်တွေကိုလည်းလျှို့ဝှက်သိမ်းဆည်းထားမှာဖြစ်တဲ့အကြောင်းအာမခံချက်ပေးထားပါတယ်လိုအပ်ရင်တည်င်းပေးတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့နေရာပြောင်းရွှေ့ပေးပြီးကာကွယ်ပေးမှာဖြစ်ပါတယ်စီရတ်ယူဒင်ဟက်ကာနီနဲ့ပတ်သက်လို့သတင်းပေးခြင်းနဲ့ဆိုရင်တော့အနည်းဆုံးအမေရိကန်တန်ယုံကဒေတာဆိုင်ရာလုံခြုံရေးယုံကိုဆက်သွယ်နိုင်တယ်လို့ www.rewardsforjustice.net ဒါမှမဟုတ် rfj@state.gov ကိုဆက်သွယ်ပြီးတော့လည်းသတင်းပေးပို့နိုင်ကြောင်းပါရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ညနေခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VO အမေရိကန်တန်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးမတိုက်ခင်မှာတရင်ချင်းချုပ်ကိုကိုစောဝင်းလိုင်းကကြီးညာပေးပါဦးမယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားအစိုးရကဝင်ရောက်ဆွဲဖွဲ့ခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးဌာနရဲ့ပြောဆိုချက်ဟာအခြေအမြစ်မရှိဘဲလုပ်ငန်းကျွမ်းကျင်မှုမရှိသူတွေကပြုစုတဲ့အစိုးရခံသာသာဖြစ်တယ်ဆိုပြီးရုရှားအစိုးရကရှုံချပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာမကြခင်တက်လာတော့မဲ့ထရမ့်အစိုးရအဖွဲ့ဝင်တွေအတွက်အဖွဲ့ဝင်တွေနဲ့တခြားထိပ်တန်းအုပ်ချုပ်ရေးပိုင်းအရာရှိတွေအတွက်အမည်တင်သွင်းထားသူတွေကိစ္စအပေါ်ပထမဦးဆုံးကြားနာစစ်ဆေးမှုတွေပြုလုပ်တော့မှာဖြစ်တဲ့အတွက်ဒီကနေ့အင်္ဂါနေ့မှာစစ်နေလွတ်တော်ကိုအားလုံးကအာရုံစိုက်နေကြပါတယ်။အခုတစ်ပတ်ထဲမှာအမိတင်သွင်းထားသူ၈ဦးနဲ့ပတ်သက်လို့ကြားနာစစ်ဆေးမှာဖြစ်ပြီးအစအဦးပိုင်းမှာ၈နေကျုပ်အသစ်အဖြစ်ခန့်ထားဖို့ရှိတဲ့အလာဘားမားပြည်နယ်က Republican အထက်လွတ်တော်အမဂျက်ဖ်ဆက်ရှင်နဲ့စတင်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီဟာမနေ့တနေ့တနေ့ကသူမရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမြန်မာအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုမရခဲ့ဘူးဆိုပြီးသူမရဲ့စိတ်ပျက်မှုတွေကို VOA ကိုပြောကြားခဲ့ပါတယ်။ရန်ဟီလီဟာသူမရဲ့မြန်မာနိုင်ငံ၅ရက်မြောက်ခီးစဉ်အစမှာပဲမနေ့ကကချင်ပြည်နယ်ကိုသွားခဲ့တာဖြစ်ပြီးမြကျင်းနားမြို့မှာကချင်ပြည်နယ်အစိုးရနဲ့ရောစစ်ပေးဆောင်ဒုက္ခသည်စခန်းတွေကတာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာအစိုးရတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက် KIA ထိန်းချုပ်ထားတဲ့လိုင်ဇာနဲ့ဖားကန်ဒေသတွေကိုသွားရောက်လို့မရပဲဖြစ်နေတာပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံနယ်ကြားဒေသမှာမြန်မာဘက်ကနေခြံစည်းရိုးကာဖို့စီစဉ်နေတဲ့ဟာနိုင်ငံနယ်ကြားအဖြစ်သတ်မှတ်ထားတဲ့နယ်နိမိတ်ကိုကျော်လွန်ပြီးမြန်မာနိုင်ငံရဲ့ပိုင်နယ်အတွင်းအဆောက်အုံတွေလာရောက်လုတာမျိုးမဖြစ်အောင်တားဆီးဖို့သာဖြစ်ပြီးနယ်စပ်ဒေသမှာနေထိုင်ကြတဲ့နိုင်ငံပြည်သူတွေထုံနှံ့အစဉ်လာနေအညီတရားဝင်ပုံမှန်သွားလာနေတာကိုကန့်သတ်ဖို့ရည်ရွယ်ချက်ရှိကြောင်းမြန်မာနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ
်။အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျင်မီခွတ်ဖြစ်ပါတယ်။အင်္ဂါနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.